Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ18ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါ
မနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူတူကီနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထောင်ပေါင်းများစွာသောတူတူကီနိုင်ငံသားတွေကသမရကိုထောက်ခံကြောင်းစနေနေ့ကချီတက်ကြွေးကြော်ခဲ့ကြပါတယ်ပြည်သင့်နိုင်ငံနီးစမီမှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုဖြစ်သွားပြီးတဲ့နောက်ပိုင်းအဲ့လိုအလားတူတိုက်ခိုက်မှုတွေဖြစ်လာမှာကိုအနောက်ပိုင်းထောင်လိုက်အရာရှိတွေကစိုးရိမ်နေပါတယ်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးအတွက်ကုညီလိုကြောင်းတရုတ်ဝန်ကြီးချုပ်က SM ညီလာခံမှာသမရဦးထင်ကျော်ကိုပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချမ်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ကောင်းပါပြီရှင်။ပြည်내နိုင်ငံ News မြို့အမျိုးသားနေပွဲတော်အတွင်းအကြမ်းဖက်တိုက်ခိုက်ရတဲ့သတင်းမှာတော့
နိုင်ငံတော်စော်ကားတာလည်းမကတော့ဘူး။နိုင်ငံတော်သမိုင်းပေါ့လေ။နိုင်ငံတော်သမိုင်းဆိုတာဒီ1989ခုနှစ်ကစားတဲ့
ပြင်သစ်မှာနေထိုင်နေတဲ့ဦးအောင်ကိုပြောသွားတာကိုနောက်ပိုင်းမှာအပြေဆုံးကြားရမှာပါ။ဒါအပြင်တူရကီနိုင်ငံကအာဏာသိမ်းမှုနောက်ဆက်တွဲသတင်းနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တင်းငွေနဲ့နေမနေ့ကနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မန္နနာချန်တို့ကပြောပြပေးကြပါအောင်ရှင
်။တူရကီနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထောင်ပေါင်းများစွာသောတူရကီနိုင်ငံသားတွေဟာအန်ကာရာမြို့ကကီဇီလာရင်ပြင်အပါအဝင်အစ္စတန်ဘူမြို့နဲ့အစ်စမီကမ်းခြေမြို့တို့မှာစနေနေ့ကစုဝေးပြီးတမရရီဆက်တရက်အာရဝန်ကိုထောက်ခံကြောင်းကြေညာခဲ့ကြပါတယ်။ညဘက်မှာလူလူကြီးကအလန်နီကိုဝေယမ်းပြီးတိုင်းပြည်ကိုဘယ်အရာဘယ်သူတူတယောက်ကမှသွေးကွဲအောင်လုပ်တာကိုလက်ခံမှာမဟုတ်ဘူးလို့ကြေညာခဲ့ကြပါတယ်။တောက်တန်နေ့ကဖြစ်သွားခဲ့တဲ့အာနာသိမ့်ဖို့ကြံစီမှုမှာပါဝင်ခဲ့တဲ့စစ်သားတွေနဲ့အရာရှိပေါင်း2900နီးပါးကိုထိန်းသိမ်းထားပြီးဖြစ်တယ်လို့လည်းအာနာပိုင်ဒီကပြောပါတယ်။ဖမ်းဆီးခံထားသူတွေထဲမှာတမဟာ3ရဲ့အကြီးအကဲဘိုဂျိုဂျီအဒဲလ်ဥစတက်လည်းပါဝင်ပြီးသူ့အနေနဲ့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ခံရနိုင်ပါတယ်။တခြားအဆင့်မြင့်အရာရှိတချို့ကတော့အင်းဂျင်ဂရိနိုင်ငံကိုဟယ်လီကော်ပတာနဲ့ထွက်ပြေးသွားကြပြီးအဲ့ဒီမှာနိုင်ငံရေးခုလုံခွင့်လျှောက်ထားကြပါတယ်။ဂရိကိုထွက်ပြေးသွားကြသူတချို့ဟာအာနာသိမ့်မှုစီစဉ်ခဲ့သူတွေဖြစ်တယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။
အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မွတ်စလင်တရားဟောဆရာဖတ်တူလာဂူလန်ဟာတူရကီနိုင်ငံမှာတောက်ကြနေကအာဏာသိမ်းမှုကြိုးပမ်းမှုမှာသူပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုပြင်းပြင်းထန်ထန်ညှင်းဆာလိုက်ပါတယ်။တချိန်ကဂူလန်နဲ့မဟာမိတ်ဖြစ်ခဲ့သူတူရကီသမ္မတရီဆက်တေရဲ့အာရိုဝန်ကတော့တောက်ကြနေကသူ့ကိုဖြုတ်ချဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးအမေရိကန်အခြေစိုက်တရားဟောဆရာဂူလန်အပေါ်ထောက်ခံသူတွေကိုအပြစ်တင်ထားတာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဂူလန်ကိုဖမ်းဆီးဒါမှမဟုတ်လွှဲပြောင်းပေးဖို့တူရကီသမ္မတကအမေရိကန်သမ္မတဘရက်အိုဘားမားကိုတောင်းဆိုခဲ့ကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်။ဘာသာရေးဆရာဂူလန်ရဲ့ဟစ်စမတ်လှုပ်ရှားမှုဟာသတင်းမီဒီယာရဲနဲ့တရားရေးဌာနအပါအဝင်တူရကီလူမှုအတိုင်းဝိုင်းမှာဩဇာလွှမ်းမိုးနေစေဖြစ်ပါတယ်။ပန်ဆာဗေးနီးယားပြည်နယ်မှာလက်ရှိနေထိုင်နေတဲ့တရားဟောဆရာဂူလန်ကတော့ဆရာနာသိမ့်ဖို့ကြိုးပမ်းမှုဆိုတာကိုပြင်းထန်ဆုံးရှုံချလိုက်ကြောင်းစနေနေ့ကပြောဆိုခဲ့သလိုနောက်ွယ်မှာသူပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလည်းအခိုင်အမာညှင်းဆိုင်ခဲ့ပါတယ်။ဒါအပြင်တူရကီမှာရှိတဲ့သူ့ကိုထောက်ခံသူတဦးကသမရအာရိုဝန်ကိုဖြုတ်ချဖို့မအောင်မြင်တဲ့အာနာသိမ့်ကြိုးပမ်းမှုမှာပါဝင်ပတ်သက်ခဲ့သလားဆိုတာကိုလည်းသူမသိခဲ့ကြောင်းဂူလန်ကပြောဆိုခဲ့ပြီးသူဟာ1996ခုနှစ်ကတည်းကတူရကီကနေထွက်ခွာလာသူအခုအခါတူရကီမှာသူလက်ရှိသူ့ကိုလက်ရှိထောက်ခံနေသူတွေဟာဘယ်သူတွေလဲဆိုတာတောင်သူမသိဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အစောပိုင်းကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာတော့အာနာသိမ့်မှုကိုဂူလန်ကရှုံချခဲ့ပြီးလွတ်လပ်မြတ်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကသာအစိုးရတွေကိုတင်မြှောက်ရမှာဖြစ်ပြီးတော့အင်အားသုံးလို့မရဘူးလို့လည်းပြောဆိုခဲ့ပါတယ်။တူရကီနိုင်ငံတူရကီလူထုနဲ့နိုင်ငံတွင်းမှာလက်တလောရှိနေသူတွေအားလုံးအတွက်ရောအခြေအနေကိုငြင်းငြင်းညံ့ညံ့နဲ့အမြန်ဆုံးဖြစ်ရှင်းနိုင်ဖို့အတွက်ကိုပါဖျားသခင်တန်ဆုတောင်းတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ဂူလန်ကိုလွှဲပြောင်းပေးဖို့မြစ်တာရက်ခံချက်ကိုစင်းစားမှာဖြစ်ပေမဲ့ဂူလန်ရဲ့မှားယွင်းတဲ့လုပ်ရက်နဲ့ပတ်သက်ပြီးဗလိုက်မှုမရှိတဲ့အထောက်အထားကိုတင်ပြနိုင်မှသာလွှဲပြောင်းပေးမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ပြင်သစ်နိုင်ငံနီးစ်မြို့မှာဘာစီလ်ဒေးလို့ခေါ်တဲ့ပြင်သစ်အမျိုးသားနေ့ကလူပေါင်း84ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကြောင့်ဖြစ်ပေါ်ခဲ့တဲ့ပျက်စီးမှုတွေကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေချိန်မှာပဲအနောက်နိုင်ငံတွေကထောင်လိုင်းအရာရှိတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်။တိုက်ခိုက်မှုကိုပြုလုပ်ခဲ့တဲ့အသက်32နှစ်အရွယ်တူနီးရှားနယ်ဘွားပြင်သစ်နိုင်ငံသားမိုဟာမက်ဘူလဲလ်ကိုတခြားတိထားပြီးအကြမ်းဖက်အဖွဲ့တွေအကြားဆွနယ်မှုရှိတယ်ဆိုတာကိုအစောပိုင်းမှာကွင်းဆက်မချိမိပဲဖြစ်မှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဒါပေမဲ့ဘူလဲရဲ့လောက်ရဟာအစ်စ်ထွက်ပေါ်လာတဲ့ပုံစံအစ်စ်တစ်မျိုးလားဆိုတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။ IS Islamic State ကအုပ်စုဟာရာဇဝတ်မှုအသေးလေးတွေကျူးလွန်မှုသူ စိတ်မနှံ့သူစတဲ့ပုံကိုယ်တွေကိုလက်နဲ့အဖြစ်ပြောင်းလဲအသုံးချနိုင်ဖို့အတွက်တိုးမြင့်လှုပ်ဆောင်လာနေကြတယ်လို့အနောက်နိုင်ငံတွေကထောင်လိုက်အရာရှိတွေကပြောပါတယ်အခုအချိန်ထိတော့ဘူလက်ဟာအဲ့ဒီလုံနီးလှုပ်ဟန်အတိုင်းအသုံးချခံခဲ့ရသူလို့ထင်မှတ်စရာဖြစ်နေပါတယ် IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့မာအမတ်တရင်အေဂျင်စီကစနေနေ့ကပြောဆိုချက်အရကတော့နစ်မှဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကို IS အဖွဲ့ကပြုလုပ်ခဲ့ပြီးဘူလက်ဟာ IS အဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်တယ်လို့ပြောပြထားပါတယ
်ပြင်သစ်နိုင်ငံနစ်မြို့မှာကြာတာရင်းတွေကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးတော့လူ3ယောက်ကိုပြင်သစ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ပင်လယ်ကမ်းခြေနီးမှာကျင်းပနေတဲ့ Bastille အမျိုးသားနေပွဲတော်မှာလူပေါင်း84ယောက်တိတ်ဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့အခုဆိုရင်ဖမ်းဆီးထိန်းသိမ်းထားသူစုစုပေါင်း9ယောက်ထိရှိသွားပြီဖြစ်ပါတယ် IS Islam အစွန်းရောက်အုပ်စုကတော့အဖွဲ့ရဲ့မီဒီယာတခုကနေထုတ်ပြန်ခဲ့တဲ့ကြေညာချက်တစောင်းမှာစာတာပရိနေကနီးစ်မြို့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုလိုက်ပြီးတော့တိုက်ခိုက်သူကိုလည်းစစ်တီတော်ဖြစ်သုံးနှုန်းပြောဆိုခဲ့ပါတယ်တိုက်ခိုက်သူနဲ့ IS စစ်သွေးကြွအဖွဲ့ကြားဒါရိုက်ဆက်နွယ်မှုရှိမရှိဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူးဒါပေမဲ့လည်းပြင်သစ်ပြည်ထောင်ဝန်ကြီးကတော့မိုဟာမက်ဘူလဲဟာမြန်မြန်ဆန်ဆန်အစွန်းရောက်ဝါဒရိုက်သွင်းခံရပုံရတယ်လို့စနေနေ့ကပြောဆိုခဲ့ပါဗါးဘူလဲဟာအစွန်းရောက်အစ္စလာမ်အယူဝါဒရှိတဲ့အရေးအယောင်မျိုးလွန်ခဲ့တဲ့နှစ်တွေအတွင်းပြသခဲ့တာမျိုးမတွေ့ရဘူးလို့လည်းသူ့ကိုတည်တဲ့သူတွေရဲ့ကနဦးထွက်ဆိုချက်တွေအပေါ်ခြေခံပြီးတော့ပြင်သစ်ပြည်ထောင်ဝန်ကြီးကပြောကြားခဲ့ပါတယ်
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 433.9လိုင်းဒိုမီတာ48 kHz 618.5နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တိုင်းသူပြည်သားတွေရဲ့လူနေမှုဘဝမြင့်တင်ရေးတို့ကိုအထောက်အကူပြုစေဖို့အတွက်တရုတ်နိုင်ငံကမြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်လို့ကြောင်းတရုတ်ဝန်ကြီးချုပ်လီကေချန်းကစနေနေ့မှာပြောပါတယ်မွန်ဂိုလီးယားနိုင်ငံမြို့တော်မှာကျင်းပနေတဲ့ဆက်တကြိမ်မြောက်အေဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများထိပ်သီးဆွေးနွေးပြင်ပမှာသမ္မတဦးထင်ကျော်နဲ့တွေ့ဆုံစဉ်တရုတ်ဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာပါလွန်ခဲ့တဲ့66နှစ်တုန်းကတရုတ်နဲ့မြန်မာအကြားတန်တမန်ဆက်ဆံရေးတွေစတင်ထီထောင်ခဲ့စဉ်ကချမှတ်ခဲ့တဲ့ညင်းချမ်းစွာရှင်တွဲနေထိုင်ရေးမူ၅ချက်အပေါ်အခြေခံပြီးအိညင်းချင်းကောင်ပိတစွာနဲ့ဆက်ဆံရေးပုံမူခိုင်မြဲအောင်ရပ်တည်နိုင်ခဲ့ကြောင်းလဲတရုတ်ဝန်ကြီးချုပ်လီကေချန်းကပြောပါတယ်နိုင်ငံသားရေးရှိပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ရေးတည်ငြိမ်ကောင်းမွန်တဲ့နိုင်ငံဆက်ဆံရေးတည်ဆောက်နိုင်ရေးတို့အတွက်မြန်မာအစိုးရတည်နဲ့ပူးပေါင်းဆောင်ရွက်ဖို့တရုတ်နိုင်ငံကအစင်းသိရှိကြောင်းလဲဝန်ကြီးချုပ်လီကေချန်းကပြောပါတယ်မြန်မာသမ္မတဦးထင်ကျော်ကလည်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာညင်းညမ်းစွာရှင်တွဲနေထိုင်ရေးမူ၅ချက်နဲ့အညီရပ်တည်ခဲ့ကြပြီးနိုင်ငံဆက်ဆံရေးဟာတိုးတက်ဖွံ့ဖြိုးနေကြောင်းပြောပါတယ်မြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝမြင့်မားရေးနဲ့လူထုကိုအကျိုးဖြစ်ထွန်းစေဖို့အတွက်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့မြန်မာနိုင်ငံကမျှော်လင့်ကြောင်းလဲသမ္မတဦးထင်ကျော်ကပြောပါတယ
် Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump ဟာဒုသမ္မတလောင်းဖြစ်သူနဲ့အတူရှင်ပြိုင်မဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence နဲ့အတူစနေနေ့က New York မြို့ကမဲဆွယ်ပွဲမှာပထမဦးဆုံးအကြိမ်အတူတွဲထွက်လာပြီးသူနဲ့လက်တွဲမဲ့ပုဂ္ဂိုလ်ဖြစ်မိတ်ဆက်ပေးလိုက်ပါတယ်။ Pence ဟာလေးစားထိုက်သူယောသားတည်ကြည်သူပုဂ္ဂိုလ်ဖြစ်နဲ့လဲ Trump ကသုံးနှုန်းပြောဆိုခဲ့ပါတယ်။2012ခုနှစ်မှာအုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်မခံရခင်အောက်လွှတ်တော်အမတ်တဦးအဖြစ်တပ်တန်း6ကြိမ်တာဝန်ယူခဲ့ဘူးတဲ့ Pence ဟာအမေရိကန် Social Conservative တမန်ရိုးကြနိုင်ငံရေးသမားတဦးဖြစ်နဲ့လဲလူသိများသူဖြစ်ပါတယ်။ဒုသမ္မတအဖြစ်ရွေးချယ်ဖို့စဉ်းစားသူတွေထဲမှာအုပ်ချုပ်ရေးမှူး Pence ဟာပထမဆုံးပုဂ္ဂိုလ်ဖြစ်ပြီးတော့အထူးသဖြင့် Indiana ပြည်နယ်မှာဆောင်ရွက်ခဲ့တာတွေဒါမှမဟုတ်လူလူအတွက်တိုက်ပွဲဝင်ပေးတဲ့အမေရိကန်ပုဂ္ဂိုလ်ဖြစ်နဲ့လဲလေးစားတဲ့အကြောင်းထရန့်ကပြောဆိုခဲ့ပါတယ
်။အမေရိကန်ရေတပ်မှာကမ္ဘာသမုဒ္ဒရာတွေထဲကအဝေးလမ်း၅တွေနဲ့တခြားသောရေသရဝါတွေကိုဘေးအန္တရာယ်ဖြစ်စေနိုင်တဲ့ရေအောက်သုံးဆိုနာကိရိယာတွေကိုအသုံးပြုခွင့်ပေးထားတာမှားယွင်းတယ်လို့အမေရိကန်ဗဟိုအစိုးရအယူခံတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ရေတပ်ကိုစစ်ဖြစ်ပွားခြင်းမရှိတဲ့ကာလအတွင်း Pacific Atlantic အိန္ဒိယသမုဒ္ဒရာနဲ့မြေထဲပင်လယ်မှာချိန်နှုံးနှင့်အာယုံခံကိရိယာတွေအသုံးပြုခွင့်ပြုဖို့2012ခုနှစ်ကအောက်ယုံတစ်ခုကနေပြီးတော့ဆုံးဖြတ်တာကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ American Federal အယူခံတရားရုံးကပယ်ဖျက်လိုက်တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံမှာဂုံတိုက်ခါအတွက်နှစ်စဉ်ရာပေါင်းများစွာသောအမျိုးသမီးတွေတပ်ဖြတ်ခံခဲ့ကြရပါတယ်။မွတ်စလင်ဘာသာရေးဆရာတဦးနဲ့အတူတွဲပြီးတော့ရိုက်ထားတဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်ပေါ်တင်ခဲ့တဲ့အတွက်အငင်းပွားစရာတွေကြုံခဲ့ရတဲ့ Fashion Model Quandel Blush ကိုသူ့ကိုတယောက်က တက်ခဲ့တာလို့ရဲကပြောဆိုခဲ့ပါတယ်ဘလော့ချ်ဟာမူတန်မျိုးကမိသားစုနေအိမ်မှာအိပ်ပျော်နေတော့သူ့အကို6ယောက်ထဲကတယောက်ကနေသူ့ကိုလက်မညှက်တက်ခဲ့တာဖြစ်တယ်လို့မိဘတွေကရဲကိုပြောတဲ့အကြောင်းရဲတပ်ဖွဲ့ကပြောခွင့်ရသူက AP သတင်းဌာနကိုပြောဆိုခဲ့ပါတယ
်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မန္တနာချန်တို့ကပြောပြပေးတော်တာပါရှင်ခရိုသတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်ပြခဲ့တဲ့တောက်ကြနေကစတင်ခဲ့တဲ့တူရကီနိုင်ငံရဲ့မအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုအပြီးအစိုးရကထောင်းတဲ့ချီတဲ့လူတွေကိုဖမ်းဆီးလိုက်ပါတယ်။ဒီအထဲမှာစစ်သားနဲ့အရာရှိပေါင်း 2,800 ကျော်ပါတယ်လို့အစိုးရအရာရှိတွေကပြောပါတယ်။ဒီလိုအာဏာသိမ်းဖို့ကြိုးပမ်းခဲ့သူတွေဟာပြည်သူလူထုနဲ့စစ်တပ်ရဲ့ထောက်ခံမှုကိုကြိုတင်ခိုင်မာအောင်မလုပ်ဘဲနဲ့လက်တဲ့ဆန်တက်ခဲ့တာလို့တုံ့တသူတွေကဆိုပါတယ်။ VOA တင်ထောက် Jamie Tedmia ရဲ့ရေးသားချက်ကိုအခြေခံပြီးတော့ဦးကျော်စန္ဒကတင်ပြထားပါတယ်ရှင်။
တူရကီသမ္မတအာဒိုဂန်ကဒီပုံငံမှုကတူရကီစစ်တပ်သန့်စင်ရေးလွတ်ထန်အောင်ဖျားသိခင်ကပေးရလာတဲ့လက်ဆောင်ဖြစ်တယ်လို့ဆိုပါတယ်။သူ့ရဲ့အာဏာပူခိုင်မာရေးနဲ့စစ်တပ်ကူတံမကသူ့ကိုဆန့်ကျင်တဲ့တခြားသူတွေကရှင်းတော့မယ်လို့အကြက်ခတ်တွေကသုံးသပ်ကြပါတယ်။အခုခါစစ်သား3000ကျော်ကိုဖမ်းဆီးထားပြီးဗိုလ်ချုပ်ကြီး9ယောက်နဲ့ဗိုလ်မှူးကြီး29ယောက်တို့ကိုယာရုဖြုတ်လိုက်ပါတယ်။အာဏာသိမ်းရမှာဒီအရာရှိကြီးတွေပါမပါအတိအကျမသိရသေးပါဘူး။ဒါအပြင်တရားသူကြီး 2,900 ကိုဖယ်ရှားလိုက်ပြီးထိတ်တန့်တရားရုံးအရာရှိ200ကိုလည်းဖမ်းဆီးထားပါတယ်။ဒီလူရမျိုးနှောင်ကျင်သွားအောင်ဆိုပြီးသေတံပေးတာကိုပြန်သုံးနိုင်ဖို့ဥပဒေပြင်ရမယ်လို့တောင်းဝန်ကြီးချုပ်ဘီနာလီယီလ်ဒရင်းကဆွေးနွေးပါတယ်။ဒါပေမဲ့သောက်ကြံတဲ့အာဏာသိမ်းမှုဟာချက်ချင်းကြာဆုံးသွားတော့ကိုထောက်ရင်တော့နှောင်ထပ်ပြီးဒါမျိုးဖြစ်လာဖို့ဆိုတာကအများကြီးအလံဝေသွားမှာပါ။သောက်ကြံနေကကြိုးပမ်းမှုမှာအနာသိန်းခေါင်းဆောင်တွေဟာစစ်တပ်အတွင်းမှာရောနိုင်ငံရေးနဲ့ပြည်သူလူထုအဆိုင်အဝိုင်းမှာပါထောက်ခံမှုကြကြပြတ်ပြတ်မရရှိခဲ့ကြပါဘူး။အဒိုဂန်ကိုဝေဖန်သူတွေကတောင်မှတူရကီမှာစစ်တပ်အနာသိန်းများများလှပြီးဆိုပြီးဒီဟာကိုဆုတ်ချခဲ့ကြပါတယ်။ထိတ်တန့်ဗိုလ်ချုပ်ကြီးတွေတပ်မှုကြီးတွေကလည်းလက်မခံခဲ့ကြပါဘူး။အဖမ်းခံရတဲ့စစ်သားတချို့ကသူတို့ဟာစီးရေးလှုပ်ရှားမှုတစ်ခုခုရှိတယ်လို့ထင်ခဲ့ပြီးသမ္မတထောက်ခံတဲ့သူတွေနဲ့ရင်ဆိုင်တူတော်မှာအနာသိန်းတာပါလားလို့သိခဲ့ရပါသေးတယ်။လန်ဒန်ချန်နယ်ဟောက်စ်ကျွမ်းကျင်သူအဖွဲ့ကဖာဒီဟာကူရာကတော့ဒီအာနာသိမ်းဟာမစခင်ကပဲပြုတ်ကွဲသွားခဲ့တာလို့သုံးသပ်ပါတယ်။ကျန်းစီသူတွေဟာပါလီမန်၊သမ္မတနဲ့ဝန်ကြီးချုပ်တွေရဲ့အင်တွေစစ်ထနာချုပ်တွေကိုဥတီခဲ့ကြပြီးဘော့စဖော့ရပ်စ်ရေလကြောင်းကိုဖျက်ထိုးထားတဲ့တရားတွေနဲ့အက်ထရက်တက်လေစိတ်ကိုပိတ်ထားခဲ့ကြပါတယ်။နိုင်ငံပိုင်အသံလွှင့်ဌာနကိုလည်းခိတ္တသိမ်းပိုက်ခဲ့ကြပါတယ်။ဒါပေမဲ့လည်းပုဂ္ဂလိကအသံလွှင့်ဌာနတွေတခြားဆက်သွယ်ရေးစနစ်တွေကိုပိတ်ဖို့ပြက်ကွက်ခဲ့ကြပါတယ်။ဒါကြောင့်လဲသမ္မတအာဒိုဂန်ဟာစုထောက်ခံတဲ့ပြည်သူလူထုကိုဆက်သွယ်ပြီးညွန်ကြွက်တွေပေးနိုင်ခဲ့ပါတယ်။ကျန်းစီသူတွေအဓိကအားနည်းချက်နှစ်ချက်ကတော့နံပါတ်1ဘာမှမလုပ်ခင်အစိုးရအကြီးအကဲကိုဖမ်းဒါမှမဟုတ်ကုမြက်ခဲ့ရမှာသူတို့မလုပ်ခဲ့ဘူး။နံပါတ်2တင့်ကားရဟရင်ဂျက်လေရင်စတာတွေဝင်မဆွတ်နိုင်အောင်လုပ်ဖို့သူတို့ပြက်ကွက်ခဲ့တယ်လို့စစ်မဟာဗျူဟာကျွမ်းကျင်သူအက်ဒဝတ်လူထဝက်က Foreign Policy Magazine မှာရေးသားသုံးသပ်ထားပါတယ်။အဲအခုတော့သမ္မတအာရုဂန်ဟာတူရကီနိုင်ငံကြီးကိုသူ့စိတ်တိုင်းကျဖော်ဆောင်ခွင့်ရရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။တူရကီရဲ့မအောင်မြင်ဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုအကြောင်းဦးကျော်စန္ဒကတင်ပြတော်တာပါရှင်။ခုတော့ပြင်သစ်တိုက်ခိုက်မှုသတင်းဖက်ဆက်ရအောင်ပါ။ပြင်သစ်နိုင်ငံနီးစ်မြို့ကတိုက်ခိုက်မှုဟာပြင်သစ်တို့ရဲ့ Bastille Day အမျိုးသားနေ့ပွဲတော်ကိုတင်မင်းရွေးချယ်ပြီးတော့အကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်ပြင်သစ်နိုင်ငံသားတွေအထူးနာကျင်ခံစားခဲ့ကြပါရယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့ပြင်သစ်နိုင်ငံမှာလူများစွာတိုက်ဆုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုတွေဟာအစွန်းရောက်ဝါဒကိုဆန့်ကျင်တဲ့ပြင်သစ်အစိုးရရဲ့ကိုင်တွယ်မှုတွေအပေါ်လက်စားချေတုံ့ပြန်တာလို့လည်းတချို့ကသုံးသပ်ခဲ့ကြတာပါအသေးစိတ်ကိုတော့မန္နနာချမ်းကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်ပြင်သစ်နိုင်ငံသားတွေအတွက်တမို့အထားဆုံးသမိုင်းဝင်နေ့ဖြစ်တဲ့ Bastille Day အမျိုးသားနေ့ကပွဲတော်လာသူလူအုပ်ကြားထရက်ကားနဲ့အတင်းဝင်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်ခံရမှုတွင်ကလေး10ယောက်ပါဝင်လူ84ယောက်သေဆုံးပြီးတော့ရာနဲ့ချီဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်ဖြစ်ဖြစ်ချင်းမှာရုတ်တရက်ထိုက်လန့်တုံ့လောက်ခဲ့ကြပြီမဲ့အစွန်းရောက်ဝါရကိုအန်တုတဲ့အနေနဲ့အခုခါပုံမှန်အတိုင်းသွာလာလှုပ်ရှားနေကြပြီလို့ပြင်သစ်နိုင်ငံမှာနေထိုင်လာတာနှစ်ပေါင်း40နီးပါးရှိပြီဖြစ်တဲ့ဦးအောင်ကိုကပြောပါတယ်
နိုင်ငံတော်ကိုစုံကားတာလည်းမကတော့ဘူးနိုင်ငံတော်သမိုင်းပေါ်ဒီနိုင်ငံတော်သမိုင်းဆိုတာဒီ1989ခုနှစ်ကစတဲ့တော်တော်ဒီနေ့တော်လိုင်းသမိုင်းဆိုတာကဘာမှနာမည်ပြီးတို့ရာဇဝင်းမှနာမည်ရှိတဲ့အားတွေဒီနေ့မှကျွန်တော်ရွေးပြီးကြတဲ့ဆိုတော့အမှတ်အမှတ်ပြင်သစ်တွေကပြင်သစ်လူမျိုးရောကဒီတို့မွတ်စလင်အစ္စလာမ်လူမျိုးတွေရောစပြီးတော့ဟိုဘာဖြစ်လဲဆိုဝင်းနေပြီးတော့ခြေခွဲပြီးတော့နောက်ဆုံးမှဒေါသတွေလည်းငါးထွက်နေကြတာပေါ့အခုချိန်မှာတော့
IS စစ်သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့တပ်သားတအူလောက်တာလို့ပြောဆိုထားတယ်လို့ဒါနဲ့ဆက်နွယ်ပြီးလူ3ယောက်ထက်မနည်းကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ပြင်သစ်နိုင်ငံဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့အစွန်းရောက်အုပ်စုတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုခံခဲ့ရတာပါ။ပြီးခဲ့တဲ့2015ခုနှစ်နှစ်ဆန်းပိုင်းကချာလီအက်ပဒိုပြင်သစ်သတင်းစာတိုက်တိုက်ခိုက်ခံခဲ့ရတာလူပေါင်း130သေဆုံးပြီးတော့ဒါဇင်နဲ့ချီဒဏ်ရာတွေရရှိခဲ့တဲ့ပဲရစ်မြို့ကနေရာ6ခုမှာနိုဝင်ဘာလကအကြမ်းဖက်တိုက်ခိုက်ခံရပြီးအခုနီးစ်မြို့တိုက်ခိုက်ခံရမှုဟာနောက်ဆုံးဖြစ်ရဖြစ်ပါတယ်။အခုလိုပြင်သစ်နိုင်ငံပေါ်ပြစ်မှတ်ထားတိုက်ခိုက်လာနေတာနဲ့ပတ်သက်ပြီးဥအောင်က
ချာလီအက်ဒူနောက်ပိုင်းမှာပြင်သစ်အစိုးရကသူတို့ကိုပြန်ပြီးတော့တုတ်ပြန်တဲ့စစ်ဆင်ရေးတွေကိစ္စတွေရှိခဲ့ပြီ။အခုလည်းရှိနေတယ်သူမတုံ့မရုပ်သိမ်းသေးဘူး။အားကြောင့်မို့ပြင်သစ်ကိုတော်တော်လေးအငြိုးထားတယ်ပြင်သစ်ပြည်။အခုလုတ်တဲ့ကောင်ကလည်းအဲ့ဒီသူတို့အဖွဲ့ပဲအထင်မရှားတဲ့သူထားပြီးတော့လုတ်တဲ့ကောင်တွေတော့လေ။သူအငိုက်မိတဲ့သဘောမျိုးတော့ဖွင့်ထားပါမယ်။
ဒါအပြင်အခုလိုဖြစ်ရမျိုးတွေကြောင့်ပြင်သစ်နိုင်ငံမှာငကိုရှိနေတဲ့နိုင်ငံသားအလားရောက်ချေချနေထိုင်သူတွေကိုမလိုလားသူတွေလည်းပို့ပြီးတော့ကြီးထွားလာသလိုအစိုးရဝါဒီတွေအပေါ်အစိုးရရဲ့ကင်တွယ်တုံ့ပြန်မှုဟာအားနည်းတယ်ဆိုပြီးတော့လည်းအစိုးရကိုဝေဖန်ထောက်ပြနေကြတဲ့အတိုက်ခံနိုင်ငံရေးပါတီတချို့အပေါ်လူမှုထောက်ခံမှုတွေပို့တိုးလာနေတယ်လို့လည်းဦးအောင်ကဆက်ပြောပြပါရစေ။
အမြင်ပြောင်းလာတာစရရရှိရဲ့စရရရှိဆိုနိုင်ငံရေးအတိုက်ခံပါတီတွေရှိတာကိုအခုနိုင်ငံသားတွေကိုမကြိုက်တဲ့ဒီright wing right ကျရာသူကဘူးဆိုရင်သူကသူ့ပါတီကအမြင့်ဆုံးနေရာမှာရနေတယ်။နည်းနည်းသူပြင်ပါတီ socialist ပါတီတွေတော့လက်ရှိသမရသူစားတဲ့ပြင်မော်ဒီသူတွေရတယ်တော့ဘူးပြီးတော့သူက opinion တိုးလာတယ်။အဲ့ဒီကကြတော့သူတို့ကတော့ဒီတိုင်းအရာတွေအဓိကထားတာအဓိကတော့နိုင်ငံသားလူတွေဘာတွေကိုမကြိုက်တဲ့ဒီရှိတယ်။ကိုယ်တည်းကလည်းရှိတယ်အခုလည်းရှိတယ်အခုပို့ပြီးတော့ရှိတာပေါ့။အခုသူတို့ကဘာပဲပို့ရှိလဲဆိုလက်ရှိဆိုရတယ်ကိုသူကအဲ့ဒီအကြောင်းပြပြီးတော့ပို့ပြီးတော့သုံးသပ်တာပေါ့လေဒါပေါ့ဆိုကြတာ
အခုအခါပြင်သစ်သမ္မတ François Hollande ဦးဆောင်တဲ့အစိုးရကပြီးခဲ့တဲ့နိုဝင်ဘာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကိုလည်းတက်တန်းထတ်တိုးလိုက်တယ်လို့နိုင်ငံတော်မှလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါဗျ။နီးစ်မြို့မှာတော့မြို့သားနေကတိုက်ခိုက်ခံရမှုတွင်သေဆုံးသွားသူတွေအတွက်နိုင်ငံတော်ဝန်နဲ့ကြေကွဲခြင်းအထိမ်းအမှတ်ကိုစနေနေ့ကစပြီး၃ရက်ကြာလှုပ်ဆောင်သွားမှာဖြစ်ပါတယ်ရှင်။
မနနာချန်တင်ပြတော်ရပါရှင်။အခုတော့ဦးအောင်ခင်ရဲ့သတင်းတုံးသက်ချက်အလဲပါမြန်မာပြည်ကတရုတ်အရင်အနည်းအကြောင်းရေးထားတဲ့ပေကျင်းအခြေစိုက်သုတေသနဌာနထုတ်စာရန်းကိုဦးအောင်ခင်ကတုံးသက်ရေးသားပြီးတော့ကိုကျော်ကျော်သိန်းနဲ့သူတင်ပြထားပါတယ်ရှင
်။မြစ်ဆုံတဲ့စီမံကိန်းရပ်ဆိုင်တဲ့လူခဏထိုးကျသွားတဲ့တရုတ်အရင်အနည်းဟာပြန်လည်တိုးပွားနေတာတွေ့ရပါတယ်။နိုင်ငံကုန်သွယ်မှုပမာဏဟာလည်းကြီးထွားနေပါလေ။တရုတ်ပြည်ကိုဓာတ်ငွေစပြီးတင်ပို့တဲ့2013မှာမြန်မာပြည်ကတရုတ်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးဟာ9ဆလောက်ထိုးတက်သွားပါတယ်။မြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဟာတရုတ်ပါ။မြန်မာပြည်မှာနေရာတိုင်းလူလူတရုတ်သွားမှုကိုအနည်းနဲ့အများတွေ့နိုင်ပါလေ။ဒါလိုဖြစ်လာဖို့အနည်းငယ်ဆယ်ကျော်တရုတ်ကရင်းနှီးခဲ့ရပါတယ်။ဒါပေမဲ့တရုတ်အရင်အနည်းအကြောင်းအနောက်တိုင်းမှသာစာရန်ထုတ်ဖူးပါတယ်။မကြသေးပြီကတော့ဘေကျင်းမြို့တော်အခြေစိုက် Global Environmental Institute ကသုတေသီ3ဦးရေးသားပြုစုတဲ့မြန်မာပြည်ကတရုတ်အရင်နှစ် Chinese Investment in Myanmar ဆိုတဲ့55မျက်နှာစာရန်ထွက်လာပါတယ်။နောက်တန်းရဲ့တန်ခတ်မှုတရားစတာကြွေးဝမှုနဲ့တရုတ်မဟာဗျူဟာမှာအချက်အကျအကျမှုကြောင့်မြန်မာပြည်မှာတရုတ်ကရင်းနှီးမြှုပ်နှံပုံကိုတင်ပြပါတယ်။ဦးသိန်းစိန်အစိုးရတက်လာချိန်မှာတရုတ်ဟာမြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါပြီ။မြစ်ဆုံစီမံကိန်းရပ်ဆိုင်လိုက်တဲ့နှစ်မှာထိုးကျသွားပြီးမြန်တရုတ်အရင်နှစ်ဟာအခုတော့ထိတ်ဆုံးကူပြန်ရောက်နေပါပြီ
။တရုတ်ရင်းနှီးထဲမှာ63ရာခိုင်နှုန်းကရေအားလျှပ်စစ်ဖြစ်ပြီးရေနံ၊ဓာတ်ငွေ့နဲ့တက်ထုတွင်က36ရာခိုင်နှုန်းဖြစ်ပါတယ်။အခြားလုပ်ငန်းကဏ္ဍတွေက1ရာခိုင်နှုန်းပဲရှိပါတယ်။လုပ်ငန်းကြီးတွေကိုတရုတ်အစိုးရပိုင်ကုမ္ပဏီတွေကလုတ်ကင်ပြီးဘိန်းကိုအစားထိုးဖို့ရည်ရွယ်တဲ့စိုက်ပျိုးရေးလုပ်ငန်းလေးတွေကိုတော့ယူနန်တရုတ်တွေကလုတ်ကင်ပါတယ်။တပိတ်ချင်းမြို့နယ်တကောင်းတောင်ကနီကိုတက်ထုအနည်း20ထိုးယူဖို့ဒေါ်လာတန်း800ကျော်တရုတ်ကရင်းထားပါတယ်။စပယ်တောင်နဲ့ကျေးစင်တောင်မှာဒေါ်လာတန်း900ရင်းပြီးကျင်းနီတန်ချိန်4000ထုတ်ယူနေပါတယ်။လက်ဘရောင်းတောင်မှာဒေါ်လာတန်း1100ရင်းပြီးကျင်းနီတန်ချိန်3000ထုတ်ယူဖို့စီစဉ်နေပါတယ်။ချင်းပြည်နယ်မှာလည်းနီကိုတက်ထုထုတ်ယူဖို့တရုတ်ကစီမံကိန်းချထားပါတယ်
။တရုတ်ရင်းနှီးထားတဲ့ရေအားရက်စစ်စီမံကိန်း26ခုရှိတဲ့အနေနဲ့3ခုသာပုဂ္ဂလိကပိုင်ဖြစ်ပြီး23ခုကိုတရုတ်အစိုးရကုမ္ပဏီတွေကပိုင်ဆိုင်ပါတယ်။တရုတ်ပြည်ကိုလျက်စစ်တပ်ပေးမဲ့စီမံကိန်းတွေဖြစ်တာမို့ရေကာတာအများစုဟာတရုတ်နေစပ်နဲ့နီးတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိကြပါတယ်။မြစ်ဆုံချီပွေချီပွေငယ်၊ဂူဆောက်၊ခေါင်းလန်းပူ၊ဂျီနာ၊ဖ Fizo ne Liza Sare Siman Gendri ma Teyone Pesa Lotuha Kwelondu Baby and Hound Losen Hayeta Utu Mien Naye Asia War Company Chibare. Kulong se Siman Geng Male Utu Mien Nain Lupengun Yatabade. Asia Wone Teyo Company Dwe Pesa Lokun Yare Yi Aliase Siman Geng Bong Kohu Loshibare. Asia War Pine Tawika Nika Lyase Da Agu Asuyaga Piampi Weyuni Yabade.
ဘူဒန်းရှိုရဲ့လူယုံကွယ်လွန်သူဥအောင်တောင်းရဲ့သားတွေပိုင်တဲ့
နောက်ဖရီယာလျက်စစ်ကိုရှမ်းပြည်နယ်အစိုးရကကွန်ပျူတာမကြာမီကတည်င်းထွက်လာပါတယ်။ဘိန်းအစားထိုးစိုက်ပျိုးရေးဆိုတဲ့ရည်ရွယ်ချက်နဲ့ရှမ်းပြည်မြောက်ပိုင်းမှာစိုက်ပျိုးရေးလုပ်နေတဲ့တရုတ်ကုမ္ပဏီပေါင်း200လောက်ရှိကြောင်းပေကျင်းစာတမ်းမှာဖော်ပြထားပါတယ်။ယူနန်ကိုယူနန်တန်းငွေတင်ပို့တဲ့မဒရစ်ကျွန်းရင်းနှီးစခန်ပြည်စည်းသွားတဲ့အတွက်6ဖြူအထူးစီးပွားရေးဇုန်တည်ဆောက်ရေးက ပါတယ်။တရုတ်နဲ့လက်တွဲမဲ့သူကတော့ခရိုနီဟောင်းဥတီဇာဖြစ်ပါတယ်။ယူနန်ရခိုင်မီထန်လန်ဖတ်ဖို့2017မှာနားလည်မှုရယူခဲ့ပြီးမဲ့မတင်မကျဖြစ်နေပါတယ်။လမ်းအစပိုင်းဖြစ်တဲ့လင်းကျန်ချင်းရွှေဟော်အပိုင်းကိုလေးတင်နဲ့တိဆောက်မယ်လို့ရှင်းဟွာသတင်းမှာဖော်ပြပါတယ်။တဘောပဝင်းကျင်တဲ့လူအဖွဲ့အစည်းကိုထိခိုက်နိုင်မဲ့အန်ဒီယေကိုတရုတ်ကုမ္ပဏီကြီးတွေသဘောပေါက်ပြီးမဲ့လက်တွေ့အကောင့်ထဲပေါ်တဲ့ဘက်မှာမထိမရောက်ဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနဲ့ဖက်ဆက်လုပ်တဲ့တရုတ်ကုမ္ပဏီလေးတွေကတော့ဒီကိစ္စမှာမြန်မာဘက်ကတာဝန်ယူရမယ်လို့ယူဆပါတယ်။မြန်မာပြည်ကအရက်ဖက်အဖွဲ့အစည်းတွေကိုတရုတ်ကုမ္ပဏီတွေမကင်တွယ်တတ်တာဟာလေတရုတ်စံရင်းစိတ်သက်ပြင်းထန်လာရတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အရက်ဖက်အသင်းအဖွဲ့တွေနဲ့သဟဇာတဖြစ်ရေးဟာတရုတ်ကုမ္ပဏီတွေရဲ့ရွေးချက်ဖြစ်တဲ့ကြောင်းဘေဂျင်းမြို့တော်အခြေစိုက် Global Environmental Institute ရဲ့စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့သတင်းတုံ့တက်ချက်ကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းကနေတင်းငွေနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပါမယ်။ George Crowe နဲ့အတူဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင်။
ဒီမှာ English American Sa Ganda မှာတယောလို့ဒီပေးရတဲ့ Fiddle ကိုအခြေခံနဲ့ Idiom အသုံးချို့ကိုတင်ပြပြီးမှမို့ပထမဦးဆုံ
း To play second fiddle
ကိုတင်ပြပြီးမှဖြစ်ပါတယ်ဒီအသုံးဟာတိကိတလောကကဆင်းသက်လာတာဖြစ်ပါတယ်စာလုံးပေါင်းက TO2 PLAY to play ကဒီနေရာမှာဒုတိယကိုတိခတ်တာ SECOND second ကဒုတိယFIDDLE fiddle ကတယောဖြစ်ပြီးစကားခွန်ရဲ့ဓာတ်ရိုက်ဒေဘေကတော့ဒုတိယတယောတီးတာပေါ့ fiddle ဆိုတဲ့အသုံးက19ရာစုကသုံးနှုန်းခဲ့တာဖြစ်ပြီးခုခေတ်မှာတော့ဒီဒုတိယကို violin ရဲ့လို့ခေါ်ပေါ်ကြတာဖြစ်ပါတယ်ဒုတိယတူပိုင်းကြီးတစ်ခုမှာရှေ့ဆုံးမှာနေပြီးဂီတလက်စွမ်းပြတဲ့သူကတော့ lead violin တယောကိုအဓိကထိုးသူဖြစ်ပြီးသူ့လက်ရာကိုလူတွေကအယုံစိုက်နားထောင်ကြစီမဲ့ဖြစ်ပါတယ်ဒုတိယသူ့နောက်ကလိုက်ပြီးတယောထိုးရတဲ့သူကတော့ second fiddle တီးရတယ်လို့ဆိုလိုတာဖြစ်ပါတယ်ဆိုလိုတာကတော့ဒုတိယတယောထိုးသူအနေနဲ့ပထမတယောထိုးသူလောက်ပရိသတ်ရဲ့အရေးပေးကိုခံရတာမဟုတ်ပါဘူးဒါကြောင့်ဒီသုံးရဲ့ idiom အသေးပဲကတော့လူတူးအနေနဲ့နေရာအပေးမခံရတာအဓိကလူထိုးတဲ့တယောတံကိုဘေးကနေလိုက်ပြီးပံ့ပိုးပေးရတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့် to play second fiddle ဆိုတဲ့ idiom အသေးပဲကတော့နိစဉ်ဘဝမှာဘယ်ရာထူးမှာပဲဖြစ်ဖြစ်ကိုယ့်ထက်မှာကိုယ့်ထက်ပိုအာဏာရှိတဲ့သူအရေးပါတဲ့လူရှိနေတာကိုဆိုလိုတာဖြစ်ပါတယ်။အဲ့ဒီလူကပထမကိုကဒုတိယနေရာလိုက်ရတဲ့သဘောပါ။ဥပမာသမရနဲ့ဒုတိယသမရဆိုဒုတိယသမရအနေနဲ့သမရနောက်မှာနေရတာဖြစ်ပြီးသမရလောက်သူ့အနေနဲ့အရေးကြီးမှာမဟုတ်ပါဘူး။သမရကသူ့ထက်အာဏာပိုရှိတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီအသုံးရဲ့ idiom အသေးပဲကကိုကနောက်ကနေလိုက်ရတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary told me she's tired of playing second fiddle to Susan who has less experience than she does.
Mary ga tu ni ne tu lao ye chin ma shi de Susan ye ao ma lou ya da tu ni ne sai ma shi ro wu lu pyo de lu ji be ya ba de u ma u naw ta khaw le la ji ja ya ao ma.
Mary told me she's tired of playing second fiddle to Susan, who has less experience than she does.
Ku se le jin pya bi ma ga ro
fit as a fiddle
phi ba de sa long paung ga FIT fit ga jamai yi kaung na ASS ga nai shin ya ma a thong pyu de preposition wi be phit bi a ga de ku FIDDLE fiddle a fiddle ga ti yo de de phit ba de sa su lu ye long ga de be ga ro ti yo de le lu be jamai yi kaung na phit ba de ti yo su de duriya ha ta sin chou rui ku a mye hni ni ya pi ti yo tho du a ni ne tu ti de ti yo ko a sin a mye be ta tha ya da phit ba de da chaung ma lu a mye be gyu sai bi tha de ti yo a ni ne ho niya ga pyet de di niya ga pyet de su de a phit myu ma yauk phe a mye be a chi ni kaung ni da phit ba de a la du be lu rui ni ne le ko jamma yi ko a mye gyu sai me su yin jamma yi ya kaung ma phit ba de da chaung I'm as fit as a fiddle lo pyo yin chima lu myanmar ban saka ma ro jamma yi ga thong thong mi ni da be su de a tou ne sin du de lo su ya ma ba di tou ne pat de lo george ko pi de u ma ko le la chi ja ya au ma.
Joe's healthy diet and regular exercise have made him as fit as a fiddle.
Joe ga jamma de a sa sa de sa de li chin ga le ma ma lut de a ra chaung tu jamma yi ga thong thong mi ni da be lo de be ya ba de.
Joe's healthy diet and regular exercise have made him as fit as a fiddle. To fiddle while Rome burns.
T-O-2-F-I-D-D-L-E to fiddle ga diniya ma verb kriya phi tong pyu tha bi tyo thora go slo da phit ba de. W-H-I-L-E, while ga, de kuku pini do. R-O-M-E, Rome ga, yoma mu ro. B-U-R-N-S, Burns ga, milang ni ra, su ro. Saku shun ye, da yai, de be ga ro. Yoma mu ji, milang ni do, de yo to ni ra, pi pa de. Di do nga, A-D, chau se, li gu ga. Yoma ikri ni ru re te ma, yoma mu ro ji, milang ni bi me. Ikri ni ru ga, ba ma ma pi de lu. တရောထိုးပြီးနေလေရဲ့ဆိုတဲ့ဒန္တကြီးပုံမြင်ကနေဆင်းသက်လာတာဖြစ်ပါတယ်။ idiom ဆိုတဲ့သဘိုက်ဒီပဲကတော့အရေးပေါ်အခြေအနေဖြစ်နေတဲ့စိုးရင်ရတဲ့အခြေအနေမျိုးမှာဘာမှမဖြစ်သလိုသဘောထားပြီးခပ်ပျော်ပျော်ပဲနေတာခပ်ပေါ်ပေါ်ပဲနေတာရင်းချီးသလိုပဲလုပ်နေတာဦးစားပေးရမယ့်ကိစ္စကိုမလုပ်ဘဲတခြားသိအရေးမကြီးတာတွေကိုသွားပြီးဦးစားပေးလုပ်နေတာကိုဆိုလိုတာဖြစ်ပါတယ်။
Climate change groups claimed the world's leaders are fiddling while Rome burns.
Yadi udu apyang le hlochaye osu dwi ga kaba khong song ji dwi ni ne aye ji da dwi ko uza pe me sa ate phwe kisa dwi ne alou shou ni ja de so bi so swae ga ja de lo ji be ya ba de uma wo naw ta khaw lela ji ja ya aw ma.
Climate change groups claimed the world's leaders are fiddling while Rome burns.
Didrimba fiddle go chin khami tin pya ge de idiom a thon nwe ga ro
to play second fiddle fit as a fiddle to fiddle while Rome burns.
Do phit ja ba de naw didrimba khu lu chi myo ma le naw tha idiom a thon nwe go selet tin pya pe u ma mo sao myo na sin ja ba shin.
American သုံးအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးလိုက်တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညမနက်ခင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 Euro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန် Nile Sananaigani, Nigin, and I teach him the body. Nenigin, so by Chonai Guegani, Kunan I teach his single, Lindu, Sachau, Sakun, and Nasang Ami Jarima, Tolan Binibari. Yavan Kunaigani, Sen I teach his single, Lindu Nasali, Nasangane, Tonsen Hidugani, Panyu Nasan Imare. This is single, Nya Kunai, season PBJ, Nya Sen Ima, Janabi Tolan Binibari. BOA Yamavan season in it, a Tanwen Mita, Kilohas a days ago, Burmese.boanews.com, issue name, right? Yeah.
Mingalamana came out of Tashimashi, few in Yamavan season yet, the name and I can season ago, line to Mida, such out Sakune, Lisa Dogan, Diet Tolin Peneware, Kuyan Song of your mother in the book with Yabame. Yamaning a democracy tolan ye twin, chasong dojare yebo, yemiri alongo, a miran gombuna ye twe ye biro, American piransu, Indiana pine, Fort Wayne Yomashire, ABSDF, Yamaning along saya, jangamia, democratic da uga usambi, padabangsong ye secha, a miawe, gombuchi in Kanago, July last secha yeniga, chimba kejabare, anagamaro, dilo canari, Yamaning a rima along suzi, nioswane, chimba nile melo, mulin jangle, ti Kanago usang season to drag up your ware, a piece of muro, kuzo willing at the biat tower.
ဒီမနက်ကမှရှိလေးလုံးအရေးတော်ပုံလို့ခေါ်တဲ့တပါတီအာဏာရှင်စနစ်ကိုဖျောက်ချပြီးဒီမိုကရေစီစနစ်ပေါ်ထွန်းရေးတောင်းဆိုဆန္ဒပြပွဲတွေစတင်ခဲ့တဲ့20ရှစ်နှစ်ပြည့်ကနေမှဒီမိုကရေစီအရေးတော်ပုံတွင်ကြာဆုံးသွားခဲ့ကြတဲ့သူရဲကောင်းရဲဘော်ရဲမေတွေရဲ့ပိဿခဲမှုတွေကိုအမြဲတမ်းသတိရနေဖို့အတွက်ရည်ရွယ်ပြီးဘာသာပေါင်းစုံရေစဲချအမြဝေဂုံပြုပွဲကိုကြောင်းသားတက်မတော်လို့ခေါ
အာကျွန်တော်တို့တစ်ချိန်လုံးကလည်းလုတ်ခဲ့တယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့အခုဒီမိုကရေစီဟလာဟိုပေါ့နော်အလင်းရောင်လေးပွင့်လာတဲ့အချိန်မှာကျွန်တော်တို့တွေကနေပြီးတော့ဒီရဲဘော်တွေကိုတကယ်ကိုပေါ့နော်အမှတ်တရနဲ့ ABS ရဲ့တခုတည်းတမဟုတ်ပါဘူးကျွန်တော်တို့အခုလုတ်တာတော့ဒီဒီမိုကရေစီရေးခင်းမှာတောက်လျှောက်ပေါ့နော်တော်လိုင်းအဆက်ဆက်မှာဒါရေးခင်းဆက်ဆက်မှာကြောက်ဆုံးသွားတဲ့ရဲဘော်အားလုံးကိုကြီးစုပြီးကျွန်တော်တို့လုတ်တာပါဒါပေမဲ့ဒီခန်းလာကိုစပြီးတော့ကျွန်တော်တို့ကမခရလုတ်တာတော့ကျွန်တော်တို့ ABS ရဲ့ကရဲဘော်ဟောင်းတွေပေါ့နော်ဆိုတော့ကျွန်တော်တို့ကအခုဒီမှာအာဟိုပါသာပေါင်းစုံနေပေါ့နော်ကျွန်တော်တို့ဘုရားပါသာလို့ဘုန်းကြီးเจ้าမှာကျွန်တော်တို့ဆုံးကတ်တယ်ဆုံးကျွေးတယ်အဲတခါအခုဆိုရင်အခမ်းအနားမှာထပ်ပြီးတော့ခရစ်စတန်လို့နော်ကျွန်တော်တို့ဒီမှာမေတ္တာပို့မယ်အဲဘယ်လိုနေပေါ့နော်ကျွန်တော်တို့တခါဆူတောင်းမယ်နောက်တခါမွတ်စလင်လို့ဆူတောင်းမယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီခမ်းအနားကြီးကိုအခုဆိုရင်ချားစတိတ်တွေကလည်းအားလုံးလာကြတယ်ဆိုတော့ဒါကျွန်တော်တို့ရဲ့ရွေချက်ကတော့ပေါ့နော်ကြာဆုံးသွားတဲ့ဒီလိုရဲဘော်တွေကိုကျွန်တော်တို့ဟိုအများအားကွန်ပျူတာနိုင်ဖို့အတွက်ကျွန်တော်တို့ဒီဟာကိုလုပ်တဲ့အခမ်းအနားဖြစ်ပါတယ်ဒီဒီမိုကရေစီအလင်းရောင်လေးပွင့်လာတဲ့အချိန်မှာကျွန်တော်တို့ဒီရဲဘော်တွေကိုနောက်တစ်ပတ်လုံးပေါ့နော်ဆက်ပြီးတော့အတိမတ်ပြုနိုင်မှုအတွက်နော်ကျွန်တော်တို့ဒီလိုမျိုးတူရဲကောင်းတွေကိုဆက်ပြီးတော့ပေါ်ထွန်းလာနိုင်မှုအတွက်ကိုကျွန်တော်တို့ရည်ရွယ်ပြီးတော့ဒီလုပ်ကိုလုပ်တာပ
ါအခုလိုကွန်ပျူဘွဲအခမ်းအနားတွေကိုအနာဂတ်မှာလည်းမြန်မာနိုင်ငံအတွင်းမှာကျင်းပနိုင်မှုအတွက်စူးစမ်းဆောင်ရွက်နေတယ်လို့ကိုကျော်သက်ကပြောပါတယ
်ပြည်တွင်းကကျွန်တော်တို့ဒီအဖွဲ့အစည်းတွေနဲ့နော်ကျွန်တော်ဒီမိုကရေစီအားစုတွေနဲ့ချိတ်ဆက်ပြီးတော့ကျွန်တော်ဆက်လုပ်နိုင်မှုအတွက်လည်းကျွန်တော်စူးစမ်းနေပါတယ်အကြောင်းလဲဆိုတော့ပြည်တွင်းမှာလည်းဟိုဘက်ဒီဘက်ကဲတို့ကျွန်တော်တို့ရည်ရွယ်ပဲနဲ့နော်အကြဆုံးသွားတဲ့တိုင်းပြည်အတွက်အကြဆုံးသွားကြရတယ်နော်ဟိုရဲဘော်တွေအများကြီးရှိပါတယ်နော်အတခါဒီလိုဒီမိုကရေစီရေးခင်းနေမှာလည်းအခုလိုအကြဆုံးသွားကြရတယ်နော်ဟလာဟိုကိုကျိုးစုံနဲ့နာခံပြီးတော့ပေါ့နော်အဲဆိုဆုံရှုံသွားကြရတဲ့ရဲဘော်တွေလည်းအများကြီးရှိတဲ့ခါကျတော့ကျွန်တော်ဒါတွေကတော့နှိမ့်နေနိုင်နဲ့ဆက်ပြီးတော့လှုပ်လှုပ်ဖို့တစဉ်လာတာပါပဲ
မြန်မာနိုင်ငံမှာလူထုကတင်မြောက်တဲ့ဒီမိုကရေစီအစိုးရတရားပေါ်ထွန်းလာပြီဆိုပေမဲ့လည်းအသက်ပေးသွားခဲ့ကြတဲ့ရဲဘော်ရဲမေတွေမျောလင့်ခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီအပြည့်အဝရပြီလို့ရန်နှုံးပြည်မပြောနိုင်သေးကြောင်းဥဆောင်ကျင်းပရေးအဖွဲ့ဝင်နောက်တူးဖြစ်တဲ့ကိုအာယူကပြောပါတယ
်ကျွန်တော်ရေပုံရအဖြစ်သုံးသပ်ရရင်တော့ဒီမိုကရေစီရောင်ရည်တန်းလာပြီတိုင်းပြည်ကထိုက်လျောက်ပွင့်လန်းလာပြီကျွန်တော်တို့တွေအကုန်လုံးမြေရန်လွမြောက်ရေးကိုတောင်းဆိုခဲ့ကြတယ်မင်းကုန်နိုင်လွတ်လပ်လွမြောက်ရေးဒေါက်ဆန်းစုကြည်လွမြောက်ရေးဒီမိုကရေစီရရှိရေးကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီလမ်းကြောင်းပေါ်မှာအခုချိန်မှာစတင်လျှောက်လှမ်းနေပြီလို့ကျွန်တော်ရနှုံးတော်တော်များများယုံကြည်ပါတယ်။ရနှုံးပြည့်ကြီးအောင်မြင်သလားဆိုတော့54နှစ်တိုင်တိုင်ဖြည့်ဆည်းခဲ့တဲ့တိုင်းပြည်ကြီးကိုပြန်ပြီးတော့ဖတ်ဖတ်ဆယ်နေရတဲ့ဘဝလူတွေရဲ့အကျင့်စာရိတ္တအစအကုန်လုံးရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာချွတ်ချုံကျနေတဲ့တိုင်းပြည်ကြီးကိုအဖတ်ဆယ်နေရတဲ့ဘဝအလွန်ပင်ပန်းပါတယ်။အစိုးရရဲ့တာဝန်အမှန်ကြီးပါတယ်။ကျွန်တော်တို့ဒီပုံမှာနားလည်ပါတယ်။ဒါကြောင့်မလို့ဟိုကျွန်တော်တို့အနေနဲ့ဘလို့ပဲပြောပြောလွတ်လပ်မှအမျှဝေပါလို့ကျွန်တော်ရဲဘော်တွေအများကြီးမှားခဲ့ဘူးပါတယ်။အခုချိန်ကတော့ဟိုထိုက်လျောက်တော့လွတ်လပ်လာပြီလို့ကျွန်တော်ယူဆပါတယ်။
အခုအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာကျင်းပတဲ့ဘာသာပေါင်းစုံဆူတောင်းပွဲအခမ်းအနားလိုမျိုးမြန်မာနိုင်ငံအတွင်းမှာအစိုးရကဥဆောင်ကျင်းပပေးနိုင်ရင်တော့အသင့်တော်ဆုံးဖြစ်မယ်လို့လည်းကိုအာယူကဆက်ပြောပါတယ
်ကျွန်တော်တို့မျှော်လင့်ထားသလိုတကယ်အောင်မြင်ခဲ့မယ်တကယ်တမ်းအစိုးရကနေပြီးတော့မှဥဆောင်ပြီးတော့ဆောင်ရွက်ခဲ့မယ်ကျွန်တော်တို့ကလည်းပူးပေါင်းပါဝင်နိုင်မယ်ဆိုရင်တော့အတိုင်းထက်အလွန်တကုံနဲ့ကုတ်ကားပေါ့ဗျာအလွန်တရာမှ ဟိုဖြစ်တင်တဲ့ကိစ္စကြီးပေါ့တကယ်ကိုကျွန်တော်တို့လည်းမျှော်မှန်းတန်းတာတဲ့လူတွေအခုသင်ဆောင်သွားတဲ့လူတွေမျှော်မှန်းတန်းလာခဲ့တဲ့မျှော်မှန်းချက်တွေကျွန်တော်တို့ရင်ထဲမှာရှိတဲ့မျှော်မှန်းချက်တွေအလုံးဟာတော်တော်များများကိုဒီထက်မှာဟိုစိတ်ဝင်သွားပါလိမ့်မယ်ကျွန်တော်ကတော့အဲ့ဒါကိုအမီတာမျှော်လင့်ပါတယ်
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးအတွင်းစစ်တပ်ရဲ့ပြစ်ခတ်တပ်ဖြတ်မှုကြောင့်ငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြတဲ့ရဟန်းရှင်လူပြည်သူအပေါင်းထောင်ပေါင်းများစွာတည်ဆုံခဲ့ကြရတာပါ1988ခုနှစ်စက်တင်ဘာလအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လက်နက်ကင်တော်လှန်ရေးလှုပ်ဖို့အတွက်နေဇတ်ဒေသအသီးသီးကိုထောင်ထဲချီတဲ့အကြောင်းသားလူငယ်တွေထွက်ပြေးခဲ့ကြတာပါလက်နက်ကင်တော်လှန်ရေးကာလအတွင်းနေဇတ်ဒေသအသီးသီးတို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းကြာဆုံးသွားကြသူတွေအပါအဝင်တော်ရင်နေဇဒေတာတွေကဆိုးရတဲ့ရာသီဥတုဒဏ်ငှက်ဖျားယောဂဒဏ်စတဲ့တခြားယောဂဗေယတွေကြောင့်သေဆုံးခဲ့သူပေါင်း 1,200 ကျော်ရှိတယ်လို့ဆိုပါတယ်ဒီအခမ်းအနားကိုအမေရိကန်ပြည်ထောင်စုပြည်내အတော်များများမှာရောက်နေကြတဲ့ဒေါ်လာရေးရဲဘော်ဟောင်းတွေအပြင်ကနေဒါနိုင်ငံကရဲဘော်ဟောင်းတွေလည်းတက်ရောက်ခဲ့ကြတာပါခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြတော့ရပါရှင်အခုတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားကြရအောင်ပါထုတ်လုပ်သူမဆုမွန်းတဲ့အတူကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးဆိုပါရစေမြမလူလူဟာကိုယ်တိုင်ကအပြောင်းလဲလူချင်းတာကြောင့်အမှန်တကယ်ပြောင်းလဲဖို့သူတို့ကိုမဲပေးပါဆိုပြီးတော့မဲဆွယ်စီအောင်ခဲ့တဲ့အန်နိုလီကိုတခဲနဲ့မဲပေးပြီးတော့ရွေးချယ်ခဲ့ကြပါတယ်အခုအန်နိုလီအစိုးရအသစ်တက်လာတာရက်တရာကြော်တော့ပါပြီအဲ့ဒီရက်တရာအကြော်ကြော်အတွင်းမှာကိုယ်တိုင်ကအပြောင်းလဲလူချင်းပါတယ်ဆိုတဲ့ပြည်သူလူထုဘက်မှာရောဘာရီဘယ်လောက်ထိပြောင်းလဲခဲ့ပါပြီလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖြစ်ပါတယ်အဓိကအိုင်အွန်ဆိုက်ဆွေးနွေးမှာကလူထုကိုယ်တိုင်ကဒီမိုကရေစီနိုင်ငံတော်တည်ထောင်ရေးနဲ့လိုက်လျောညီထွေစွာဘယ်လောက်ထိပြောင်းလဲနေပါပြီလဲဆိုတာကိုအိုင်အွန်ဆိုက်မှာပါပြင်နဲ့ဆွေးနွေးပြဖို့အတွက်ဖိကိုတာသူနှူးမှာဒူးကတော့မြန်မာအရေးသူတွေဒီဒူးဖြစ်တဲ့ဥအောင်သူညိမ့်မှာနောက်ဒူးကတော့ Triangle အမျိုးသမီးလှူရှာမှုအဖွဲ့ကမှတ်ခင်လေးဖြစ်ပါတယ်အားလုံးကိုကျေးဇူးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ပြင်နဲ့ဆွေးနွေးသူနှူးရဲ့သဘောထားကိုအရင်ဆုံးနှာထောင်ကြည့်အောင်ပါဥအောင်သူညိမ့်ခင်ဗျာလူတွေကအပြောင်းလဲကိုတကယ်လူချင်းလို့တကယ်ပဲတက်တက်ကြွကြွနဲ့တခဲနဲ့ထောက်ခံအားပေးခဲ့ကြပါတယ်အဲ့ဒီထောက်ခံအားပေးခဲ့တဲ့လူတွေဘက်မှာရောအခုအချိန်မှာဘလောက်ထိများအပြောင်းလဲတွေရှိခဲ့ပါပြီလဲဦးအောင်သူကြီ
းဟုတ်ကဲ့ခင်ဗျာဟိုပထမဆုံးကျွန်တော်ပြောချင်တာတော့ဒီအစိုးရဝန်ထမ်းသူမဟုတ်အရာရှိတွေဘိုင်းပေါ့နော်ဆိုတော့အဲ့တော့အဲ့မှာကျွန်တော်တွေ့တာကတချို့တွေကအခုလက်ရှိအစိုးရပြည်ပြောင်းလဲတဲ့အပေါ်မှာလိုက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်မှုလုပ်တာနောက်တစ်ခုကသူတို့ရဲ့သစ္စာခံမှုဟိုပြောင်းကျင်တဲ့အနေအထားတွေတွေ့ပါတယ်ဆိုတော့ဒါပေမဲ့လည်းတချို့အရင်လိုပဲဟိုကျွန်တော်တို့လုံယူလုံစင်ခောက်ယူကျိုးနေတဲ့ဝန်ထမ်းတွေလည်းရှိပါလိမ့်မယ်ဆိုတော့အဲ့တော့ကျွန်တော်ကိုယ်တိုင်လည်းဒီအစိုးရရုံးမြင့်ကဏ္ဍတွေသိမရောက်တော့ဟိုဘလောက်ယာကင်လုံးကပြောင်းကျင်ပြီးဘလောက်ကမပြောင်းကျင်ဘူးလဲဆိုတော့အတိအကျပြောရခက်ပါတယ်ဆိုတော့နောက်တစ်ခုကလုံယုံရေးကဏ္ဍပေါ့နော်ဒီရေးတွေနဲ့အခုလက်ရှိနောက်ပိတ်ဆိုစစ်တပ်မှလည်းဒီခေါင်းဆောင်ပိုင်းမှာဟိုပူးပေါင်းဆောင်ရွက်မှုတွေတော့တွေ့ပါတယ်ဆိုတော့တာမန်အောက်ခြေပြည်သူလူထုပိုင်းပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တာဟိုဘယ်လိုခေါင်းလဲပြောင်းလဲမှုကိုမျှော်လင့်တဲ့လူတွေရှိပါတယ်ဆိုတော့ဒါပေမဲ့ဟိုပြည်သူတွေကိုယ်တိုင်ကပဲအရင်လိုအမိုက်ပစ်ဆဲအရင်လိုပါခေါင်းလဲကျွန်တော်တို့ဟိုစီမဲကမ်းမဲလှုပ်ဆဲတာမျိုးတွေလည်းရှိပါသေးတယ်ဆိုတော့အဲ့တော့ဟိုရက်တရာနဲ့တော့ဒီကျွန်တော်တို့ရဲ့အမှုချင်းဆိုးတွေအလုံးပေါ့နော်ပြောင်းမှုဆိုတာတော့ပြောဖို့ခက်တယ်ခင်ဗျဟု
တ်ကဲ့ဆိုတော့လူတွေကကိုယ်တိုင်ကတကယ်ပဲလိုက်ပြောင်းရမယ့်အစားအုပ်ချုပ်သူအစိုးရပေါ့လေတာဝန်ရှိသူတွေအစိုးရတွေအဲ့ဒါတွေကိုပဲကြည့်နေတဲ့အခြေအနေမှာရှိနေတယ်လို့ပြောလို့ရလားကိုအောင်သူကြီ
းအာကျွန်တော်မြင်လာတော့ဒီလိုပြနှစ်ပိုင်းရှိပါတယ်ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့ဒီဦးသိန်းစိန်အစိုးရလက်ထက်မှာလဲ mindset change ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့ရဲ့စိတ်နေစိတ်ထားတွေပြောင်းရမယ်သိပြောပါတယ်ဆိုတော့အဲ့တော့ mindset change ဆိုတာကဒီအချိန်ယူရပါတယ်ဗျာ generation တစ်ခုလောက်လဲဒီမျိုးဆက်တစ်ခုလောက်လဲကြာကောင်းကြာတတ်တာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့တစ်ဖက်ကလည်းအစိုးရဘက်ကတာဝန်ရှိတာကဥပမာဆိုပါစို့အမိုက်တွေဟိုထင်တဲ့နေရာမပြည့်အောင်ဆိုရင်သူတို့ဘက်ကအမိုက်ပုံးတွေလိုက်ထားပေးဖို့ဒီအမိုက်တွေကိုစနစ်တကျသိမ်းပေးဖို့ပေါ့နော်ဆိုတော့ဒီလိုမျိုးတာဝန်ရှိပါတယ်ကျွန်တော်မြင်လာတော့နှစ်ဦးနှစ်ဖက်တာဝန်ရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့မက်ခင်လေးတဘောတာလည်းကြားပါစီ
ဟုတ်ကဲ့ဒီမှာဟို positive thing ပေါ့နော်ဒါကတော့ဟိုအပြင်အပြောင်းလဲမဟုတ်ဘူးပြည်သူလူထုတွေမြေကြီးတဲ့အခါမှာတော့ရက်တရာပေါ့အစိုးရအစ်စ်ပြောင်းလဲပြီးမှဒီရဲ့စိတ်တွေအပေါ်ပြောရင်ရတဲ့ဟိုစိတ်နဲ့ပေါ်ပန်းမှုကြီးရှိတယ်တတောင်တတာရှိတယ်အစွဲဟာတော့ပြောင်းလဲမှုပေါ့သူတို့စိတ်ထဲမှာအရင်လိုဟိုစိတ်ကြီးညားမနေပေါ့ဒါကမှနိုင်ငံတကာကနေပြီးတော့လာအလုပ်လုပ်တဲ့ဒီသွားရေးလုပ်ငန်းတွေမှာအလုပ်နေတဲ့ foreigner တွေကိုမြေကြီးတဲ့အခါတော့မှသူတို့ကဒီမျိုးပဲသူတို့လည်းခံစားရတယ်လို့ပြောရပေါ့တော့ဒါကတော့ကောင်းတော့အပြောင်းလဲပေါ့ခုနဆရာဦးအောင်သူငင်းပြောတယ်လို့ပဲကျွန်တော်လည်းပြည်သူလူထုဆိုတာကကျွန်မက ဝန်ထမ်းတွေပေါ့သူကဝန်ထမ်းတွေရဲ့အကြောင်းလေးကိုပို့ပြအရေးကြီးတယ်လို့ထင်တယ်သူတို့ကရှေ့ကနေပြီးတော့ပြောင်းပြရမယ်လို့ထင်တယ်ဒါဆိုပြုပ္ပဆံကိုသူတို့စားနေရစီဖြစ်တဲ့အတွက်ဒီလူတွေမပြောင်းသေးဘူးဒီမောင်ရဲ့အစိုးရရန်ရရအခက်ကဘလောက်ကောင်းနေနေဘလောက်ပဲကောင်းအောင်ပေါ့ policy တွေနဲ့လုပ်နေလုပ်နေတကယ်အကောင့်ထဲ forex ရဲ့စိတ်သက်တွေကအရင်အတိုင်းနဲ့ဖြစ်နေမယ်ဆိုရင်တော့ကျမတို့စိုးရင်ကြရှိတယ်အခုချိန်ကျတော့ကျမဟိုလေဟိုအစိုးရဝန်ထမ်းတွေနဲ့ထိစပ်မှုကနေတဲ့အခါမပြောနိုင်ဘူးနဲ့ဘူလက်တလုံးမှာဆိုရင်အာဇာနည်နဲ့ကိစ္စပြီးရင်အထက်ကမှဖြစ်သွားတဲ့ပြဿနာမျိုးတွေအရင်အစွဲအဟောင်းတွေနဲ့ဒါမျိုးလုပ်တယ်ဆိုတာကဒါဟိုမကောင်းတဲ့လုပ်ရလို့မျိုးမြင်နေသေးတဲ့အချိန်တွေအများကြီးရှိနေသေးတယ်ဆိုတာဝန်ထမ်းတွေထဲမှာရှိနေတယ်ဆိုတာပေါ်တာပေါ့နော်အထူးသဖြင့်တော့ဒီအောက်ခြေဝန်ထမ်းတွေကိုဒီလိုစိတ်တရားစိတ်ဝင်နေတယ်ဒါမျိုးတွေရှိနေတယ်ဆိုတာပေါ်တယ်နောက်ဒီလူလူတို့ကြည့်မယ်ဆိုရင်လည်းသူတို့ကလည်းဟုတ်တယ်တောက်လျှောက်မှာသူကအပေါ်ကအမေပေးမှလိုရမယ်ဆိုတဲ့ဟာမျိုးပေါ့နော်အမေနဲ့ပြီးလိုက်မယ်6ပြလိုက်မှလိုရတယ်ဆိုတဲ့ဟိုဆက်မြစ်ကြီးအောက်မှာစဉ်းစားရနေတော့ကိုယ့်အကူပြန်ရမယ်ဆိုတော့သိမှတည်လို့ဖြစ်နေတယ်ခုနပြောလိုပဲအမိုက်တရားလည်းဖြစ်သေးပဲနော်ဟိုကျောင်းဆန်းစုကြည်ကိုယ်တိုင်ကအမိုက်ကောက်ပြရတယ်ဒါပေမဲ့အဲ့ကောက်ပြရတဲ့အချိန်မှာဝုန်းဝုန်းပါလာတယ်သူတို့ကျွန်မတို့နန်းနေမှာဆိုလို့ရှင်တယ်အနေကတချို့ရဥဆောင်ပြီးကောက်ပြပြီးမဲ့အဲ့နောက်ကပြည်သူလူထုကမပါလာအောင်အဲ့တော့တသက်ဖြစ်နေရပါတော့ပါရီနဲ့ပြည်သူငယ်ကလည်းတသက်ဖြစ်နေပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စတွေမှာပါမလာဘူးမကွန်ဒူရီကိစ္စတို့ဒါတို့ဒီကိစ္စတွေလည်းဒီတိုင်းပဲမတကားတွေတိုင်းကားတွေတက်စီတွေကဲမဲ့မောင်းနေရတယ်ကျွန်မတို့ရန်ကုန်မှာဆိုရင်ဒီတိုင်းမှာဘာမှမပြောင်းလဲလူတွေကလည်းသူတို့အမြင်မှာလည်းဒါတွေကတခုခုလုံးလိုက်လို့ပေါ့နော်အခြားသူကအနောက်ရှက်ဖြစ်မလားဘယ်လိုဖြစ်သွားမလဲဆိုတဲ့စဉ်းစားမှုတွေလည်းသူတို့မစဉ်းစားနိုင်အောင်ကိုသူတို့ဘဝမှာလည်းတော်တော်လေးခက်ခဲနေရလားတော့မသိပေါ့နော
်ဟုတ်ကဲ့
ဒီမှာပြောချင်တာအပြောင်းလဲတွေလုပ်တယ်ဆိုတာဟာကိုဥပဒေတွေနဲ့ပေါ့နော်အာဏာစနစ်လုံးမှာထက်ပြည်သူလူထုကနေပြီးတော့ပေါ့နော်တကယ်စဉ်းစားပြီးတော့စိတ်ထဲကနေတက်ဝင်ဆုံးကြောင်းလာအောင်လုပ်ဖို့တော့ကျမတို့အချိန်ကြွားလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာတရားပောင်းဆွေးနွေးမဲ့သတော်ရှင်တွေစပြီးဖိတ်ခေါ်ပါမယ်ပထမဦးဆုံးရင်နံချောင်းမျိုးကကိုထွန်းထွန်းဝင်းကိုထွန်းထွန်းဝင်းကိုထွန်းထွန်းဝင်းတို့ရင်နံချောင်းမျိုးမှာရောကို့ပေါက်ဝင်ကျမလူတွေဘလောက်ပြောင်းလဲလာပါပြီလဲခင်ဗျာကိုထွန်းထွန်းဝင်းဆွေးနွေးပါဟု
တ်ကျွန်တော်ဆွေးနွေးကြတာပေါ့နော်ကျွန်တော်ဒီရင်နံချောင်းမျိုးမှာတရားရေးမှန်တိုင်းပေါ့နော်သို့တည်းပင်တရားရုံးကြီးဟာပြောင်းလဲမှုတစုံတရာမရှိရဲနဲ့ပေါ့နော်အဲ့ဒီလက်ဆောင်မှုဆိုတာလည်းဒီနေ့အချင်းချင်းရှိနေလို့ပါကျွန်တော်တို့ကိုယ်တိုင်လည်းတရားရုံးကိုဝန်ထပ်သွားလာတဲ့အခါမှာတရားကြီးမှာရှိတဲ့တရားသူကြီးတွေရောဥပဒေရာရှိရောပါဥပဒေရာရှိရောပါဥပဒေဆိုတာပြည်သူအတွက်ဟိုပြောမှဆိုရင်ကြံ့ခန့်ထားတာမဟုတ်ဘဲနဲ့အာဏာပိုင်းရဲ့ငွေရှိသူတချို့ရဲ့ဥပဒေကိုအလွဲသုံးစားလုပ်နေတယ်ကျွန်တော်တို့အများဆုံးဒီတရားရုံးတွေမှာတွေ့နေရတယ်မြင်ရတယ်ဒီကိစ္စတွေကိုကျွန်တော်တို့ကကျွန်တော်တို့မြို့မှာရှိတဲ့လွတ်တော်အမတ်တွေကိုကျွန်တော်တို့စာနဲ့လည်းအကြောင်းကြားတယ်ဖုန်းနဲ့လည်းအကြောင်းကြားတယ်တို့ကိုချက်ဟိုကျွန်တော်တို့ကိုယ်တိုင်ငဲပေးထားတဲ့အမတ်တွေကိုယ်တိုင်ကဟိုပြည်သူရဲ့ဟိုပြည်သူနဲ့အားလုံးချစ်တဲ့နေတရားရုံးတွေမဟုတ်မရတာညှို့နေရတယ်ကိုသူတို့ရှိမှလုံနေရတော့မှဒီတရားကြီးမှန်တိုင်းအပေါ်မှာဝင်ရောက်ပြီးတော့ပေါ့နော်လေ့လာတာမရှိဘူးစုံစမ်းတာမရှိဘူးစစ်ဆေးနေတာမရှိဘူးတော့ပြည်သူတရားရေးမှန်တိုင်းအပေါ်မှာယုံကြည်လို့ကိုမရပဲမရဘူးတော့ကျွန်တော်တို့ဆက်လက်ဆွေးနွေးကြပါမယ်
ဟုတ်ကဲ့ပါကုထုနုဝင်ကျေးဇူးအများကြီးတင်ပါတယ်ကုထုနုဝင်ကတော့သူတို့ရင်နံချောင်းမျိုးဘက်မှာတရားရေးမှန်တိုင်းတရားရေးဝန်ထမ်းတွေတရားကျုံးတွေပြောင်းလဲမရှိသေးဘူးဆိုတော့ဆွေးနွေးပါတယ်ကျွန်တော်တို့ email နဲ့ပို့ပြီးဆွေးနွေးထားတဲ့သောတာရှင်တူကနိုင်ငံရေးသမားကတော့နိုင်ငံရေးလုံးမှာပဲဘာနိုင်ငံရေးလဲအာဏာနိုင်ငံရေးပါပဲယူကောက်ပွဲမှာစုံပုတ်တွေထုတ်မယ်ပြီးတော့လည်းပြီးတာပေါ့ပြောင်းလဲတာမပြောင်းလဲတာလက်တွေ့သိနေရတာပဲပြည်သူကမစွမ်းနိုင်လို့စွမ်းနိုင်တဲ့ထင်တဲ့သူတွေပေါ့မဲပေးခဲ့တာပဲတဲ့ဆိုတော့ဥအောင်သူကြီးလူတွေဟာမဲပေးလိုက်ယုံနဲ့ပြီးသွားပြီလား
ကျွန်တော်ဒီလိုခင်ဗျာဟိုကျွန်တော်တို့ဒီမဲပေးပြီးတော့ကိုယ်စားလှယ်တွေရွေးပြီးလုပ်ခိုင်းတာကိုကျွန်တော်တို့ကိုစားပြုဒီမိုကရေစီခေါ်တာပေါ့ဗျာဆိုတော့အဲ့တော့တကယ်ကြတော့ဒီမိုကရေစီဆိုတဲ့နေရာမှာကျွန်တော်တို့ဒီလောက်နဲ့မပြည့်စုံဘူးလို့ပြောပါတယ်ဆိုတော့အဲ့တော့ဒီမိုကရေစီဆိုတာဓာတ်ရိုက်ဒီမိုကရေစီပေါ့နော်ကျွန်တော်တို့ကိုယ်တိုင်ကိုကြပါဝင်ခွင့်ရှိတဲ့ဒီအရက်ပဲအဖွဲ့အစည်းတွေတို့မဟုတ်ရင်လည်းဒီအောက်ခြေဒီမိုကရေစီပေါ့ဆိုတော့ဒီလိုမျိုးကျွန်တော်တို့ကိုယ်တိုင်ကိုကြပါဝင်မှုတွေလည်းအများကြီးလိုပါတယ်ဆိုတော့အဲ့တော့ဒီလိုဖြစ်လာဖို့ဆိုတာကလည်းတစ်ဖက်မှာကျွန်တော်တို့အရှိန်ယူရတာပေါ့နော်ခုနလိုဆွေးနွေးမှုလေ့ကျင့်သင်တန်းပေးမှုကျွန်တော်တို့ဟိုဘာခေါမလဲအရက်ရွာကိုယ်တိုင်ကထားတာကြွကြွလှုပ်လာဖို့ပေါ့အစသဖြင့်အချိန်တော့ယူရမယ်ထင်ပါတယ
်ဟုတ်ကဲ့မခင်လေးခုနဆွေးနွေးတဲ့အထက်မှာအုပ်ချုပ်သူပေါ့တာဝန်ရှိတဲ့လူတွေအစိုးရသူတို့ကအရင်ဆုံးပြောင်းပြဖို့လူတွေဒါမှလူလူကနောက်ကလိုက်ပြောင်းမယ်ဆိုတော့အရင်ဆုံးဒါဆိုရင်လူလူပြောင်းလဲဖို့အတွက်ကအစိုးရတာဝန်ရှိတဲ့လူတွေအုပ်ချုပ်သူတွေပြောင်းလဲဖို့အတွက်ကအဓိကကြားတယ်လို့မခင်လေးယူဆတာပါလား
ဟုတ်ပါတယ်
ဒီမင်းနဲ့ပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်ဒေါက်ခင်မျိုးဆွေကကိုကြိုက်လို့တင်ထားတဲ့အစိုးရကိုအားကောင်းလာဝန်ဝန်မယ်ဆိုတဲ့လူတွေအများကြီးရှိပေမဲ့ဘယ်လိုလုပ်ရမလဲဆိုတာမသိဖြစ်နေတာတွေ့ရပါတယ်တဲ့အစိုးရအသိနေနဲ့အလင်းမြန်ပြောင်းလဲနိုင်ဖို့အရမ်းမဲ့လူအရက်ဖက်လူမှုအဖွဲ့အစည်းတွေကဆလူတိုင်းပါဝင်လာနိုင်အောင်စီမံကိန်းတွေချပြပြီးတော့ပူးပေါင်းပါဝင်ဖို့ဖိတ် mugu, the gate and titi yo yo, see you so song with Elu, who was in Miala.
A cool chain, my old Tita Ravia, not the Kua, General the Dinaria, Pian Maria, then Diabo, no General Pare, the Dinia Salubono. So Dilu Pian Mara Kajaro, the Nidapone, Lu Saturni, Lu Yusalu Yawa. Not Kajaro, Tamara Yonga, Rutan Jabu, Sendi, Pari Dari Mule, Shibare. Shibi me, who General Minagaro, the Lonero, Malonga, the Uono. So a good kicker. Julia or Facebook or not, you know, the name is Yija, Georgia, Daria, and you kick out a sign, Puyo, Tetra Georgia, Lojare. So I looked at Pomaletrua, Ujala Lilian Yanabono, Ye Ugaru, Action Logaru. So I know Ye Ule, Pinelet, you know, Pizal of Pivare. So Daime, O Narka, General Gusoto, Madin, Hemiro, the Chuni Arima, as he really looked at Bono, so Damula Pivare. So I know General Tenaro, who she the Lago, she the Daimele.
ဒီချက်ပို့ပြီးတော့ပြောရေးဆိုခွင့်ပေါ့နော်ရဖို့ပြောရေးဆိုရေးဖြစ်လာဖို့ကျွန်တော်ထင်တယ်ဒါကတော့ဆက်လောက်အောင်မယ်ထင်ပါတယ်ခင်ဗျဟုတ်ကဲ့မကင်လီမကင်လီတို့ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုကိုရပ်ဖက်လူမှုအဖွဲ့အစည်းတွေကလူမှုပေါ်မှာအခြေခံတာရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုကိုရအစိုးရဘက်ကတကယ်တမ်းလူလူလာလာနဲ့ကန့်လန့်ပြီးလုပ်နေတာရှိပြီလ
အဲ့ဒါကဟိုပြောရလို့ဆိုရင်တော်တော်မှပြောရခက်တဲ့အခြေအနေလို့ပြောလို့ရတယ်အစိုးရဘက်ကလည်းကျမတို့ရက်ဆက်ဖွဲ့စည်းကိုဘယ်လိုသဘောထားတယ်ဘယ်လိုဟိုဘူဝါရီနဲ့ပေါ့နော်ကျမတို့နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာအခုချိန်ကြီးကျမတို့ရှင်းရှင်းလေးမတိရသေးပါဘူးနောက်ရက်ဆက်ဖွဲ့စည်းကိုတက်ဆိုင်ရာပေါ့နော်တိုင်းနဲ့ဒီနယ်မှာရှိတဲ့ဝင်ရုပ်တရားခေါ်တွေ့ရတယ်အစိုးရဖွဲ now so ya bo no tamara tu mon yan sa do piang su level ga ni piyo ma tu ya ni le tamaro tai ma tu ya de ka ja lo tu lo ba ka ya phet phwe chi lo blo mu wa na sat san me blo nan phwe pi tha me ya phet phwe chi ဒီ ဘုံ ဆောင်ရက်နာအောင်ဘလို့လမ်းကြောင်းကြီးဖွင့်ပြီးရဲ့ဆိုတော့ကိုယ့်စိတ်မှာရှင်းရှင်းလင်းလင်းမတရားသေးဘူး။ဟုတ်ကဲ့။တပီးရတဲ့အတွက်ကျွန်တော်တို့ရက်ဖက်ဖွဲ့စီရလဲတော်တော်မှစိုးချိန်နေတယ်။စိုးရင်လည်းဆိုတာဒီစိုးရကရက်ဖက်ဖွဲ့စီပေါ်မှာဘလို့သဘောထားလဲတန်တရားတွေရှိနေလားဆိုတာမတိရတဲ့ခါကျဘလို့နီးလန်းတဲ့ကျွန်တော်တို့ကပေါင်းဆောင်ရမှာမတိဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တို့ရ
ဒီနေနဲ့အန်ဂျီစတာမျိုးပေါ့နော်အန်ဂျီစတာမျိုးကျွန်တော်ရက်ဆက်ဖွဲ့ဒီနေနဲ့အားတစ်ခုနဲ့တွန်းနိုင်အောင်ကျွန်တော်လုပ်ချင်တယ်ကျွန်တော်ဗီဇာမှာတော့သူရနဲ့ကျွန်တော်ရက်ဆက်ဖွဲ့ရက်ဆက်ဆိုင်ဖို့အားမရဘူးဒီထက်ပိုပြီးတော့ကောင်းအပြုတ်တော်ဆောင်ပြီးတော့ပေါ့နော်တကယ်တကယ်ကြောင့်လည်းပူးပေါင်းဆောင်ရွက်တဲ့ဟာမျိုးကျွန်တော်မျှော်လင့်နေတယ်ဟုတ်ကဲ့ဟုတ်ကဲ
ကျွန်တော်တို့ရှိမှာပြောင်းလဲတဲ့အဓိကအချက်ကတော့ထက်သေးမတိုင်ရတာအဲဟလာဝန်တာအဲတော့လောလောလားသူကမှတင်းကြပ်မှုရှိတယ်လေလို့ရတယ်ဒီကတော်တော်လေးစိတ်ကျန်တာတော့လူကအေးချမ်းချမ်းရှိကြတယ်ကမင်းများတော့ဒီကတိတ်ပြီးတော့ကိုယ်လုံးကိုယ်လုံးကြီးအေးစီးစီးနဲ့စားမှုတော့ခုခံပြီးတော့ဒီကြီးဝါးကြီးကြီးဝါးကြီးနဲ့ဥစားပေးပြီးလုပ်ကြတဲ့ခါတော့ဒီဟာတွေကစိတ်ကြကြရအောင်
ဟုတ်ကဲ့ပါဦးဆန်းလွင်ဦးဆန်းလွင်ဆွေးနွေးကြတာရှင်းပြီလို့ကျွန်တော်ယူဆပါရယ်ကျေးဇူးအများကြီးတင်ပါရယ်ဦးဆန်းလွင်ကျွန်တော်တို့ Facebook ကနေပို့ထားတဲ့ဆွေးနွေးချက်တချို့ကိုဖတ်ပြကြပါရယ်ပြည်သူကပြောင်းလဲကြတာကြပါတဲ့အစိုးရဆက်ဆက်ကပြည်သူပြောင်းကြတဲ့ပြောင်းဖို့အခွင့်အလမ်းဖန်တီးမပေးနိုင်တာအဓိကအားနည်းချက်လို့ထင်တယ်နိုင်ငံတကာရောက်တာနဲ့မြန်မာပြည်သူတွေကချက်ချင်းဒီမိုကရေစီနဲ့အသားကြအောင်ပြောင်းလဲနိုင်တယ်ဆိုတာလက်တွေ့မမြင်နိုင်တဲ့တာကပါတဲ့ပြောင်းလဲခြင်းတံပီနဲ့အော်နေပြီးကိုယ်ကိုယ်တိုင်ချက်မပြောင်းလဲပဲအစိုးရကိုပဲပြစ်ပြောနေတယ်လာပိုင်းနဲ့တနိုင်ငံလုံးပြည်သူစိတ်တန်းကြပြောင်းလဲရအောင်အစိုးရကတကူးရှင်မှမဟုတ်တာကိုကိုတိုင်းလည်းပြောင်းလဲပြီးစောင့်ကြည့်ကြပါဦးနဲ့နောက်တူကပြောင်းလဲခြင်းတံပီလို့သာပြောနေကြတာပြောတဲ့သူတွေသူအပါဝင်ပါတဲ့ကိုကိုကိုအရင်မေ့ကြည့်တင်ပါတယ်ငါတို့ရောပြောင်းလဲကြပြီလားလို့တဲ့နောက်တူကစိတ်ရှိရပါလိမ့်မယ်အခုချိန်ထိဘာပြောင်းလဲရမှန်းမသိသူတွေကများတာဝန်ထမ်းအတိုင်းဝန်းကချက်ချင်းပြောင်းလဲတင်ပါတယ်တကယ်လို့မလို့ရင်လိုအပ်တယ်လို့စီမံတင်ပါတယ်တူရဲ့ဆွေးနွေးချက်ကနှစ်ပေါင်း90ကျော်ကလေးကတည်တည်လာတာချက်ချင်းပြောင်းလဲဖို့ကတော့မဖြစ်နိုင်ဘူးမူရောလူရောအားလုံးပြောင်းမယ်ပညာကိုအသုံးချဖို့လိုတာပေါ့သူကလည်းပဲဘေးထိုင်ဘူးပြောသူများပါတယ်ကိုလည်းမလုံနိုင်လုံနိုင်သူကိုအပြစ်ပြောတတ်ကြတယ်အပြစ်ကိုမမြင်ပဲကိုတိုင်လိုက်နာတတ်ရင်တော့ပြောင်းလဲလာမှာပါသူရဲ့ဆွေးနွေးချက်ကဘာတွေပြောင်းလဲနေပြီလဲဘာတွေမပြောင်းလဲသေးလဲဆိုတာအများကြီးမသိပါဘူးတေးကြတာကကျွန်တော်တို့စိတ်တွေလွတ်လပ်ပေါ့ပါနေပါပြီတဲ့ Facebook ပေါ်ကဆွေးနွေးချက်တချို့ပါဥပမာသူငယ်မြန်မာနိုင်ငံကပြောရရင်ဟာလာတော်လိုင်းကောင်စီခေတ် social link ခေတ်ဆရာနာရှင်ခေတ်အဆက်ဆက်ဒီနေ့ခေတ်အရွယ်ရောက်နေပြီးသားလူလတ်ပိုင်းအများစုဟာအဲ့ဒီခေတ်တွေကိုဖြတ်ခဲ့တာပါဒီမိုကရေစီခေတ်ကိုကြုံခဲ့ရသူတွေမဟုတ်ပါဘူးအဲ့ဒီမှာအသားကျနေတဲ့ဟလာတွေးနေကြလုံနေကြနေနေကြပုံစံတွေကသူတို့မှအသားကျနေပြီးသားပါဆိုတော့ဒီမိုကရေစီနဲ့အဝံကွင်ကျဖြစ်အောင်လူတွေကိုဘယ်လိုပြောင်းလဲသင့်တယ်လို့ဥအောင်သူငယ်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြင်တာတော့ဒီလိုပေါ့ဗျာနိုင်ငံကြီးသားစိတ်မျိုးတွင်းပေးသင့်တယ်ထင်ပါတယ်ဆိုတော့အဲ့ဒါမျိုးပြောရင်ကျွန်တော်တို့ဒီပညာရေးကဏ္ဍမှာဆိုလို့ရှိရင်လည်းကျွန်တော်တို့နိုင်ငံသားပညာရေးပေါ့နော်ဆိုတော့ဒါမျိုးတွေကစပြီးတော့လုပ်ဖို့လိုမယ်လို့ထင်ပါတယ်နောက်ကကြတော့ဒီအစိုးရတစ်ခုလုံးပိုင်းမှာကြတော့ကျွန်တော်တို့ကဒီဒီမိုကရေစီယဉ်ကျေးမှုနဲ့အဆက်ပြတ်လာတာကြပြီပေါ့ဆိုတော့အဲ့လိုအနေထားမှာကြတော့ကျွန်တော်အကြံပြုချင်တာတော့ဒီမိုကရေစီထွန်းကားပြန့်ပွားရေးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့လိုကမ္ဘာကထားလုပ်ပြီးတော့လုံနိုင်ရင်ကောင်းပါလေဆိုတော့အဲ့တော့အခုလုံနိုင်မှာပဲကျွန်တော်တို့ဒီအမှုချင်းနေပြင်ဖို့ဆိုတာတော်တော်အချိန်ယူအောင်မလို့လည်းဖြစ်ပါတယ်ဆိုတော့တစ်ဖက်ကလည်းတချို့စီကံဖောက်တာတို့ခုနလိုကိစ္စမျိုးတွေပေါ့နော်အေးအေးယူရတာလည်းရှိကောင်းရှိမယ်လို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီဘာသာရေးလူမျိုးကြီးအစွဲတွေအဲ့တွေကရောပြောင်းမသွားတဲ့ပြည်နည်းနည်းတော့ပိုဆိုးလာသလားလို့ပြောဦးအောင်ပြင်ပြီ
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်မြင်လာဒီလိုဗျဒီတကားဖွင့်လိုက်တဲ့အခါမှာဒီဒီမိုကရေစီတကားပေါ့ဗျာဖွင့်လိုက်တဲ့အခါကျတော့ Nagurunga new take tare kisari, Nagurunga, Bakomle Mamian Are Kisari Aloa, Chalawa, no? So not a cajero let the two Osuria go down which in Yalama Bobi Jong, Pyoguyare Queen Yala Wono. So Dini Tamaro Genomina Yaro or three can say bo. Not the cajero they only the Opiana Lisa say Kuna Pure Nanganjiga say Bajano Suazu Era Lura Lutemare.
Okay. Makili
လူတွေဒါကြနေတဲ့အယူဆွဲနေတဲ့တက်တလုံးကျင့်ကြံလုပ်နေထိုင်လုပ်ကံပြောဆိုတာတွေကြောင်းလဲတော့ဘာတွေလုပ်ပေးတင်လဲအခုနကဆရာဟောတကယ်ပြောရအောင်ကျွန်မပြီးတော့ထောက်ခံပါတယ်ဟိုစစ်ပစ်
ဟုတ်ကဲ့ပါခင်ဗျာအမှန်တကယ်ပြောင်းလဲဖို့မဲတောင်းခဲ့တဲ့အစိုးရအဖွဲ့ရောအပြောင်းလဲလူချင်းခဲ့တဲ့လူလူရောအားလုံးပြောင်းပါပဲတိုင်းပြည်တကယ်ပြောင်းမလို့ယုံကြည်ပါကြောင်းတင်ပြရင်ဒီကနေ့စီစဉ်ဒီကုန်းချုပ်ပါတယ်ပါဝင်ဆွေးနွေးသူနားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ခုကြားခဲ့ရတာကတော့တရိုက်ဒေလိုင်းဆွေးနွေးခန်းအတွေကိုအသစ်ထုတ်လွှင့်ပေးနေပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်ကဲကုဇော်ဝင်လာရေးဂျန်နဲ့ချိန်တွင်သတင်းအချင်းချုပ်ကိုပြောပြပေးပါအောင်ရှင်တူရကီနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထောင်ပေါင်းများစွာသောတူရကီနိုင်ငံသားတွေဟာအန်ကာရာမြို့က ကီဇီလာရင်ပြင်အပါအဝင်အစ္စတန်ဘူးမြို့နယ်အစ်စမီကန်ဂျီမြို့တို့မှာစနေနေ့ကစုဝေးပြီးသမ္မတအာဒဝန်ကိုထောက်ခံကြောင်းကြွေးကြော်ခဲ့ကြပါတယ်။ညဘက်မှာလူလူကြီးကအလန်းငွေကိုဝယ်ရန်ပြီးတိုင်းပြည်ကိုဘယ်အရာဘယ်သူတူတူတယောက်ကမှသွေးကွဲအောင်လုပ်တာကိုလက်ခံမှာမဟုတ်ဘူးလို့ကြွေးကြော်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မွတ်စလင်တရားဟောဆရာဖတ်တူလာဂူလန်ကတူရကီနိုင ယ်တချင်ကဂူလိုင်းရဲ့မဟာမိတ်ဖြစ်ခဲ့သူတူရကီသမ္မတအာဒဝန်ကတော့တောက်ချန်နေကသူ့ကိုဖြုတ်ချဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးအမေရိကန်ခြေစိုက်တရားဟောဆရာဂူလန်းအပေါ်ထောက်ခံသူတွေကိုပြစ်တင်ထားပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဂူလန်းကိုဖမ်းဆီးဒါမှမဟုတ်လွှဲပြောင်းပေးဖို့တူရကီသမ္မတကအမေရိကန်သမ္မတဘာရက်အိုဘားမားကိုတောင်းဆိုခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့တိုင်းသူပြည်သားတွေရဲ့လူနေမှုဘဝမြင့်တင်ရေးတို့ကိုအထောက်အကူပြုစေဖို့အတွက်တရုတ်နိုင်ငံကမြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်လိုကြောင်းတရုတ်ဝန်ကြီးချုပ်လီကေချန်ကစနေနေ့မှာပြောပါတယ်မွန်ဂိုလီးယားနိုင်ငံမြို့တော်မှာကျင်းပနေတဲ့ဆက်တကြိမ်မြောက် SM ဥရောပအာရှနိုင်ငံသားဝန်ကြီးများထိပ်သီးဆွေးနွေးပွဲပြင်ပမှာသမ္မတဦးထင်ကျော်နဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်လီကေချန်ကအဲ့ဒီလိုပြောကြားလိုက်တာပါမြန်မာသမ္မတဦးထင်ကျော်ကလည်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာညီညွတ်စွာရှင်တွဲနေထိုင်ရေးမူ၅ချက်နဲ့အညီရပ်တည်ခဲ့ကြပြီးနိုင်ငံဆက်ဆံရေးဟာတိုးတက်ဖွံ့ဖြိုးနေတယ်ကြောင်းပြောပါတယ်မြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝမြင့်တင်ရေးနဲ့လူထုကိုအကျိုးဖြစ်ထွန်းစေဖို့အတွက်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့မြန်မာနိုင်ငံကမျှော်လင့်ကြောင်းလည်းသမ္မတဦးထင်ကျော်ကပြောကြားခဲ့ပါခင်ဗျာ
။တရင်အချင်းချင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာပါရှင်။ဒီကနေ့မနေ့အတွက်စီစဉ်ထုတ်လုပ်ရမှုကမှအင်ဂျင်နိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်တွေကတော့ Terra Smith ဖြစ်ပါတယ်။ VOA American အတန်းမနေ့ဖက် ညနေဖက်မြန်မာဘာသာစီစဉ်ကုန်မြန်မာစံတော်ချိန်ညနေ6:00နာရီခွဲနေ 9:00 နာရီထိတချိန်ည9:00နာရီကနေ 10:00 နာရီထိတချိန်လိုင်းတိုမီတာ71.25ရို့ကနေတန်လွင့်ပေးသွားအောင်ပါဒေါက်တာရှင်မြန်းနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအားမှရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.